Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအလုံးဘေးရန်တွေပေါင်းပါကင်းဝေးကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်ဧပြီလ3ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီရဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဒီကနေ့မှတေဆုံးသူ9ဦးထက်မနည်းရှိပါတယ်။ဒီကနေ့အပြင်းထန်ဆုံးဖြစ်ခဲ့တာကမုံရမျိုးဖြစ်ပြီး3ဦးထက်မနည်းတေဆုံးခဲ့ပြီးတော့ပဲခူးမှ2ဦး၊တထုံမှ2ဦးတေဆုံးတဲ့အကြောင်းပြည်တွင်းသတင်းဌာနတွေကိုကိုးကားပြီး Reuters သတင်းတပုတ်မှရေးထားပါတယ်။မုံရမျိုးမှာအဆက်မပြတ်ပစ်ခတ်တာကို Social Media မှာတင်ထားတဲ့ဗီဒီယိုတစ်ခုမှတွေ့ရပါတယ်။ဒီပေါ်လာဒီနေ့မှာစစ်တပ်အာဏာသိမ်းခဲ့တဲ့နေ့ကဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်ပြုခွဲမှုကြောင့်ရပ်ပေါင်း60ကျော်အတွင်းတည်ဆုံးသူအယောက်950ကျော်ရှိပြီဖြစ်ပြီးအဲဒီထဲမှာကလေးငယ်46ဦးထက်မနည်းပါပါတယ်။ဒဏ်ရာရသူလည်းထောင်ထဲချီရှိနေပြီဖြစ်ပါတယ်။ဒါ့အပြင်ဖမ်းဆီးခံရသူက2950ကျော်ပြီလို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ AAPB ရဲ့ AB လ2ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တည်ဆုံးဒဏ်ရာရသူနဲ့ဖမ်းဆီးခံရသူအရေအတွက်ဟာအောက်ယူမှတ်တမ်းတင်ထားနိုင်တာထက်ပိုများနိုင်တယ်လို့လည်း ABB ကပြောပါတယ်။အပြင်းထန်နေနေတဲ့ကြားမှာပဲနိုင်ငံတော်မှာတော့မျိုးငယ်လေးတွေမှာကအဆဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ဒီကနေ့တဝဲမျိုးဆန္ဒပြပွဲမှာဆိုရင်အဖြူအစိမ်းဝတ်ကျောင်းသူကျောင်းသားလေးတွေပါဝင်ဆန္ဒပြကြတာကို Riders သတင်းဌာနရဲ့ဗီဒီယိုကူမှာတွေ့ရပါတယ်။နေ့စဉ်လိုဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲတာရှိခဲ့ပေမဲ့ကြီးခိုက်တဲ့တဲ့ရင်တွေတော့မရပါဘူးမင်းတပ်မျိုးမှာတော့အရေးအတွက်200လောက်ပါဝင်တဲ့ဆန္ဒပြပွဲရှိခဲ့ပြီးပြစ်ခတ်ဖြိုခွဲတာမရှိခဲ့ဘူးလို့မျိုးကန်တူက view ရေကိုပြောပါတယ်အင်တာနက်ဆက်သွယ်ရေးအများစုကိုစစ်ကောင်စီကဖျက်တောက်ထားပြီးဆိုရှယ်မီဒီယာတွေကိုလည်းဖိတ်ထားစေပါအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်ပိတ်ပင်ထားတဲ့ပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချပြီးဒီလိုရကြောင်းတော့လူလူရဲ့အတန်တိတ်သွားအောင်လို့လို့ရမှာမဟုတ်ဘူးလို့မျှော်လင့်နေကြအောင်တောက်ကြားနေတဲ့တင်းစားရှင်းလင်းပွဲတွင်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျယ်လီနာပေါ်တာကပြောသွားပါတယ်ဂီတအနုပညာရှင်တွေအပါအဝင်နေဘယ်ပေါင်းစုံကထင်ရှားသူအများပြားကိုလည်းစစ်ကောင်စီကပုံမှန်905ကာကြီးနဲ့ဖန်ဝရန်ထုတ်ထားပါတယ်မြမညဉ့်ညံရေးဆွေးနွေးပွဲတွေကိုအားပေးပြီးအခြေအနေပြန်ပြီးဒီငြိမ်လာစေရေးလုံနိုင်တဲ့များအားလုံးလှုပ်သွားဖို့အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ဒီနိုင်ငံခြားရေးဝန်ကြီးဝမ်ရှိကပြောပါတယ်ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလက်ဆင်နဲ့ဒီနိုင်ငံအရှေ့ပိုင်းဖူဂျီယန်ပြည်နယ်နန်ပင်မြို့မှာအောက်ကြာနေ့ကတွေ့ဆုံဆွေးနွေးချိန်တွင်တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်သူဝမ်ရှိကအဲ့လိုပြောခဲ့တာပါဝန်ကြီးဝမ်ရှိဟာစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ပါလာခရစ်စနန်မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှမ်မူဒင်ဟူစိန်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးလော့ခ်စင်တိုနဲ့ဘူရူးနေကနေတောက်ကြနေတွင်နန်ပင်မြို့မှာတီးကြစီတွေ့ဆုံဆွေးနွေးတာပါမြမအခြေအနေပူဆိုးမလာရေးဒါမှမဟုတ်ထိမ့်မရတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်သွေးရည်တန်ရုံမဖြစ်အောင်အရက်သားတွေထိခိုက်ပြေဆိုးမှုမဖြစ်အောင်ရှောင်ရှားဖို့မြမအချုပ်အခြာအာဏာပိုင်မှုကိုထိခိုက်စေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်ကုလသမဂ္ဂလုံခြုံရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆက်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြမအခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးမီးလောင်ရလေပင်းလုံးမဲ့ပြပအင်အားစုတို့ကိုတားဆီးဖို့ဆိုတဲ့အချက်၃ချက်ကိုဝန်ကြီးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီပြပအင်အားစုတို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။မြန်မာနိုင်ငံမှာဒီမိုကရေစီချက်ချင်းပြန်တည်ဆောက်ရေးလက်တွဲလှုပ်ဆောင်သွားကြဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်တွေရဲ့ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အဓိကထားဆွေးနွေးခဲ့ကြတဲ့တောက်ကြာနေ့ဆွေးနွေးပွဲတွင်COVID-19 ကာယောဂါအရေးနဲ့ဥရုယာတိပြောင်းလဲမှုအရေးတို့အပြင်မြမအရေးနဲ့ပတ်သက်ပြီးတော့ပါထည့်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတော်လုံခြုံရေးဆိုင်ရာကြံပေးပုဂ္ဂိုလ်တွေဖြစ်ကြတဲ့ Jake Sullivan, Shigeru Kitamura နဲ့ Siu Honda ဟာအမေရိကန်ပြည်ထောင်စု Maryland ပြည်နယ် Annapolis မြို့ကရေတပ် Academy မှာတောက်ကြနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲဟာဇန်နဝါရီလ20ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့တက်လာပြီးခဲ့ကဆိုရင်မဟာမိတ်သုံးနိုင်ငံကြားအဆင့်မြင့်တာဝန်ရှိသူတွေရဲ့ပထမဆုံးဆွေးနွေးပွဲဖြစ်ပါတယ်။ သမရဘိုင်ဒန်အစိုးရအဖွဲ့တွေကဝန်ကြီးအဆင့်ပထမဆုံးပြပခီးစဉ်အဖြစ်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာဝေးဝန်ကြီးလွိုက်အော့စတင်တို့ပြီးခဲ့တဲ့မတ်လလယ်ပိုင်းကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေစီတွေ့ရောက်ခဲ့ပြီးတဲ့နောက်အခုလိုလူညုံရေးဆိုင်ရာဂျပန်ပို့ကူတွေဆွေးနွေးကြတာပါ။အဲ့ဒီခီးစဉ်တွေအတွင်းမှာလည်းဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံမှာဆက်ရနာဒိနာကိုကန့်ကွက်တယ်လို့ဆန္ဒပြသူတွေကိုဂျပန်နေနေနာရဆိုင်ဖို့ဖမ်းဆီးထားသူတွေအားလုံးကိုချက်ချင်းပြန်လို့ပေးဖို့နဲ့ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့တောင်းဆိုခဲ့ပါတယ်။မြန်မာစစ်တပ်ကအင်အားအလုံးကျုံသုံးပြီးလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်ပြည်နယ်ဖာပွန်ခရိုင်နဲ့ညောင်လေးပင်ခရိုင်တွေကကလေးငယ်တွေအပါအဝင်လူထု 12,000 ကျော်အိုးအိမ်ဆုံးထွက်ပြေးနေရတယ်လို့ကရင်မျိုးသားအစည်းအရုံး KNU ဗဟိုဌာနချုပ်ကထုတ်ပြန်ထားပါတယ်။ဒီကြောင်တိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်လူအများပြားသေဆုံးရပြီးစာသင်ကျောင်းလူနေအိမ်နဲ့ကျေးရွာတွေတဆီပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြမ်းတည်းဖြစ်နေတယ်လို့လည်း KNU ကပြောပါတယ်။အနာသိန်းစစ်ကောင်စီကအေဗီလာတရက်နေ့ကနေ30ရက်နေ့အထိတလကြာအပြည့်ရကြေညာထားတဲ့ကြားမှာပဲကရင်ပြည်နယ်ဘက်မှာလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့စစ်တပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ပြီးစစ်အရာရှိတွေကိုတတ်ခဲ့ KNU တပ်မဟာ5ကိုပဲပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မလ29ရက်နေ့တရက်တည်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ AFP သတင်းဌာနကပြောပါရယ်တနင်္ဂနွေပြည့်ရသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးထားတဲ့အတွက် NCA အတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပြည်ပခဖြစ်စရာကြောင့်မရှိဘူးလို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါရယ် KNU ကတော့လက်နက်နဲ့အရက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်နေတဲ့စစ်တပ်ကိုဖြစ်အားဖြင့်လက်နက်ကြီးလက်နက်ငယ်တွေလူသက်နည်းပညာတွေကျဲတိုက်လေယာဉ်တွေကိုမယောင်းချဘဲနိုင်ငံတကာကပိတ်ဆို့ပေးဖို့မေတ္တာရပ်ခံထားပါရယ်
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်5တုံညလိုင်းဒိုမီတာ25ကီလိုဟတ်7800တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်တင်5905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝိမေမှာစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေတွေပေါ်အရင် American သမ္မတလက်ထက်ပိတ်ဆို့တက်ခတ်မှုတွေလုပ်ခဲ့တာကိုအခုပယ်ဖျက်ပေးလိုက်ပါပြီ။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းက ICC တရားဟုံးရှေ့နေဖာတူဘန်ဆူဒါနဲ့ဖာကီဆိုမိုချိုချိုကိုတို့ကိုပြန်တက်ခတ်ပိတ်ဆို့ခဲ့တာကြောင့်နိုင်ငံတကာမှဝေဖန်မှုတွေထွက်ပေါ်ခဲ့ရကနေအခုတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပယ်ဖျက်ပေးလိုက်တာပါနိုင်ငံခြားရေးဝန်ကြီးဘလင်ကန်က ICC တရားဥပဒေနဲ့ဘန်ဆူဒါအနေနဲ့အမေရိကန်တပ်တွေအာဖဂန်နစ္စတန်နိုင်ငံမှာရာဇဝတ်မှုကျူးလွန်တာရှိမရှိစစ်ဆေးဖို့ကိစ္စအပေါ်အရင်တန်ခတ်ပိတ်ဆို့ထားတာကိုပယ်ဖျက်ပေးလိုက်ပါပြီလို့မနေ့ကကြေညာလိုက်တာပါဒါအပြင် ICC ရဲ့တရားစီရင်ရေးဆိုင်ရာကူညီပူးပေါင်းဆောင်ရွက်ရေးဌာနအကြီးအကဲမိုးချိုချိုကိုကိုလည်း STN လို့သူကခေါ်တဲ့ပြမထားတက်ခတ်သူအမည်စီရင်ကနေပယ်ဖျက်ပေးလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကန်ရဲ့အကြေညာချက်ထဲမှာ2019ခုနှစ်က ICC ကပုဂ္ဂိုလ်တွေပေါ်ချမှတ်ခဲ့တဲ့ပြည်ဝင်ခွင့်ဗီဇာကတ်သက်ထားမှုနောက်တစ်ခုကိုလည်းပယ်ဖျက်ပေးလိုက်ပြီလို့ဖော်ပြထားရမှာဒီအရင်မူဝါဒကမသင့်တော်မထိရောက်ဘူးလို့သုံးသပ်ထားကြောင်းကိုပါရှင်းပြခဲ့ပါတယ်။အမေရိကန်လွှတ်တော်ရှေ့မှာရဲအရာရှိတူကိုတည်စေခဲ့ပြီးနောက်တစ်ဦးတန်းရစေခဲ့တဲ့ကားနယ်မှာဝင်တိုက်ခိုက်ခဲ့သူကိုရဲတွေကဖော်ထုတ်လိုက်ပါပြီ။အမေရိကန်လွှတ်တော်လုံခြုံရေးရဲအရာရှိတွေကတန်တရာရှိသူဒီကားမောင်းသမားအနေနဲ့မနေ့ကအခုလိုဝင်တိုက်ခဲ့ပြီးမှကားတကားကိုဖွင့်ထွက်လာပြီးဓာတ်နဲ့ပါလိုက်ထိုးခဲ့တာကြောင့်သူကိုပစ်ချလိုက်ရတယ်လို့ဆိုပါတယ်။ဒီတန်တရာရှိထားသူဟာအသက်25နှစ်အရွယ်နိုအာဂရင်းဖြစ်ပြီးဘာရွယ်ချက်နဲ့လွတ်တာသိရဖို့သူ့ရဲ့နောက်ကျောင်းရာဇဝင်ကိုရဲတွေကလိုက်လံစစ်ဆေးနေတယ်လို့ရဲတွေကဆိုပါတယ်။တန်တရားရှိထားသူ Green ရဲ့ညီကိုတော်သူ Brandon ကို Washington Post သတင်းစာကမေးမြန်းခဲ့ရမှာတော့ Green မှာစိတ်ပိုင်းဆိုင်ရာပြဿနာရှိနေတယ်လို့စိုးရင်ထားမိတာအချိန်တချို့ရှိလာခဲ့ပြီလို့ဆိုပါတယ်။ဒီညီကိုတော်သူ Brandon ဟာ Green နဲ့အတူ Virginia ပြည်နယ်ကတပ်ခန်းတစ်ခုမှာအတူနေတာပါ။ Green အနေနဲ့အခုလိုမဖြစ်ခင်စက်တာရေးနေတုန်းက phone message ပို့ပြီးသူစိတ်မကောင်းဘူးဒါပေမဲ့သွားရတော့မယ်အပြင်မှာအင်ဂျင်မဲ့ဖြစ်နေတော့မယ်လို့ပြောခဲ့ကြောင်း Brandon ကဆက်ပြောခဲ့ပါတယ်။Newsweek သတင်းမဂ္ဂဇင်းကလည်း Facebook ကုမ္ပဏီအနေနဲ့ Green ရဲ့ Facebook အကောင့်ကိုဖြုတ်မချခင်မှာအမုဒိယဖြန့်ချီတဲ့အဖွဲ့လိုယူဆထားတဲ့ NOI Islam နိုင်ငံတော်ခေါင်းဆောင်ဘာသာရေးဆရာ Louis Frankan ကိုသူ့အနေနဲ့တရားရင်တောင်ကယ်တင်ပေးမဲ့သူပါလို့ အသက်ကိုယ်ပါပုံယုံကြည်အားထားခဲ့တဲ့စာရီးတင်နာခဲ့တာတွေ့ရခဲ့တယ်လို့ဆိုပါတယ်ခင်ဗျ။အမေရိကန်သမ္မတဘိုင်ဒန်ဆိုရအနေနဲ့တာဝန်ဆယူပြီးပထမရပ်ပေါင်း100အတွင်းလူသန်းပေါင်း100ကိုကိုဗစ်ကာကွယ်ဆေးချိုးပေးရေးရည်မှန်းချက်အခုကြေသွားပြီးနောက်ရည်မှန်းချက်တစ်ခုထပ်ချလိုက်ပါပြီ။ကမ္ဘာပေါ်မှာကိုဗစ်ဒဏ်အများဆုံးခံခဲ့ရတဲ့အမေရိကန်နိုင်ငံဟာကမ္ဘာပေါ်မှာလူသန်း100အထိပထမဆုံးကိုဗစ် -19 ကာကွယ်ဆေးချိုးပေးတဲ့နိုင်ငံဖြစ်လာခဲ့ပါပြီ။နောက်နှစ်ပတ်ကြာ AP19 ကြာရင်နိုင်ငံတွင်းအရွယ်ရောက်သူအနည်းဆုံး90ရာခိုင်နှုန်းကိုဒီကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့တိုးမြှင့်လှုပ်ဆောင်နေတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကထပ်ကတိပေးလိုက်ပါတယ်။ပြည်နယ်တချို့မှာကိုဗစ်ပိုးတကွဲတွေ့ရှိမှုတွေဆက်မြင့်မားနေတာကြောင့်ခက်ခက်ခက်ခဲရလာတဲ့ဒီတိုးတက်မှုတွေနောက်ပြန်မဆုတ်သွားစေဖို့လည်းအရေးကြီးနေပြီလို့သမ္မတဘိုင်ဒန်ကဆက်ပြောပါတယ်။အမေရိကန်နိုင်ငံသားတိုင်းအနေနဲ့အခုကိုဗစ်တိုက်ဖျက်ရေးမှာတန်တိတ်ချံအပြည့်နဲ့ဆက်လက်ကြိုးပမ်းသွားဖို့လိုတယ်။နောက်ဆုံးပန်းဝန်ခံဒီမှာဆက်တောင့်ထားဖို့ကိုလည်းအရေးကြီးနေတယ်လို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ဒီလိုတိုးတက်မှုတွေရနိုင်ပေမဲ့အမေရိကန်ပြည်ထောင်စုနေရာတော်များများမှာယောဂါကာကွယ်စည်းကမ်းတွေရှော့ပေါ်လာတာကြောင့်ပိုးထွေသူပြန်တက်လာမှလည်းစိုးရိမ်ရတဲ့အကြောင်းကိုသမ္မတဘိုင်ဒန်နဲ့အမေရိကန် CDC ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာရူချယ်ဝလန်စကီတို့ကသတိပေးထားပါတယ်ခင်ဗျ။မြန်မာနဲ့ဆက်ဆက်ပြီးယူနန်ပြည်နယ်ဘက်မှာပိုးသစ်ပြန်တွေ့ခဲ့တဲ့တရုတ်နိုင်ငံမှာမနေ့ကတနိုင်ငံလုံးကိုဗစ်ပိုးသစ်တွေ့သူ26ဦးရှိခဲ့တာမို့အရင်တနေ့ကကိုဘယ်ပိုးသစ်တွေ့ခဲ့တာထက်နည်းနည်းပြန်တက်သွားပါတယ်။တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကအခုလိုပိုးသစ်တွေ့သူစီးရင်ထုတ်ပြန်ခဲ့ရမှာပိုးသစ်တွေ့သူ9ဦးကမြန်မာနဲ့နေဆက်ကပ်နေပြီးပိုးသစ်ပြန်ဆတွေ့ခဲ့တဲ့ယူနန်ပြည်နယ်ရွှေလီမြို့မှာဒေတာတွေအချင်းချင်းကူးဆက်တာဖြစ်တယ်လို့ဆိုပါတယ်။နောက်ထပ်ပိုးသစ်တွေ့သူ19ဦးကတော့တရုတ်ပြည်မကြီးဘက်မှနိုင်ငံခြားကပဲဝင်လာတာပါလို့ဒီကော်မရှင်ကဆက်ပြောပါတယ်။တရုတ်နိုင်ငံပိုင်သတင်းဌာနကလည်းဗီဇာဆိုင်ရာကျွမ်းကျင်သူတွေဆိုရအခုရွှေလီမှာတွေ့တဲ့ဗိုင်းရပ်စ်ပိုးသစ်အမျိုးအစားကမြန်မာပြည်ဘက်ကလာတာဖြစ်ပြီးအရင်မချခင်တရုတ်ပြည်ထဲမှာအချင်းချင်းအများအပြားကူးစက်ခဲ့တဲ့ပိုးမျိုးအစားနဲ့ဆက်ဆက်မှုမရှိဘူးလို့ကြေညာသွားပါတယ်။မြန်မာပြည်လာအိုစ်၊ဗီယက်နမ်တို့နဲ့ပါနေဆက်ချင်းမိုင်ပေါင်း 2,500 ချိတ်နေတဲ့ယူနန်ပြည်နယ်အနေနဲ့တရားမဝင်ဝင်ဆက်မှုတွေကိုရင်ဆိုင်နေရချိန်မှာအသွာလာကန့်သတ်မှုတွေကိုလည်းပြန်ချမှတ်လာနေပါတယ်။ရွှေလီမြို့မှာဆိုရင်အိမ်တွင်းမှာပဲနေကြဖို့နဲ့မြို့ပြင်ထွက်တာကိုကန့်သတ်ထားပြီးလူစုပြုံလိုက်ကိုဗစ်ပိုးစစ်ဆေးမှုတွေလည်းလှုပ်ဆောင်ပေးနေပါတယ်ခင်ဗျာ။ Washington The Voice of America The Away စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင်ဗျာ။
နိုင်ငံတော်ကစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြသပိတ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဒီနေ့မှအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့ပြည်သူ9ဦးထပ်မံသေဆုံးသွားခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီကောင်နာလေးမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှလည်းနိုင်ငံတော်ကမြို့လူမှာဆက်လက်ဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲဤအားကောင်းနေတဲ့သတိတိုင်းမုံရမာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဆန္ဒပြတဲ့သူ၃ယောက်ထပ်မင်းဒီနေ့စောပိုင်းမှာတည်ဆုံးခဲ့ပါတယ်ဒီနေ့မနက်စောပိုင်းကမုံရမာချီတဲ့ဆန္ဒပြလာတဲ့ဗမာတပိတ်စစ်ကြောင်းကိုစစ်ကောင်စီဘက်ကဖြိုခွဲဖို့ကြိုးစားခဲ့တပိတ်စစ်ကြောင်းကိုအကာအကွယ်ပေးနေတဲ့အဖွဲ့တွေနဲ့ထိတိုက်တွေ့ပြီးတော့ဆန္ဒပြသပိတ်ကိုအကာအကွယ်ပေးနေတဲ့အဖွဲ့တွေက၂ယောက်နဲ့ပြည်သူ၁ယောက်တနက်ကြီးထိမှန်ပြီးတော့တင်းဆုံသွားခဲ့တယ်လို့မုံရမြုပ်ကန်တို့ကဗီဒီယိုကိုပြောပါတယ်
။ဒီမှာတပိတ်စစ်ကြောင်းချိန်တက်တဲ့အင်းအိတ်ကလန်းနဲ့ဒီဆက်မှုဆောင်တဝိုက်ကိုသူတို့မနဲ့အစိုးကြီးကလေးကသူတို့ကဝင်စီးတယ်ပေါ့နော်။ဝင်စီးရင်းနဲ့တပန်းစင်းနဲ့ကြည့်ပြီးမှုဖြစ်တဲ့အခါမှာပထမဆုံးဒီပြည်သူအဲဆက်မှုဆောင်ကပြည်သူ၁ယောက်ကောင်းတီပြီးတော့ကြာသွားတယ်တရားမင်းက9နာရီလောက်ပဲအဲဒီတော့မှဇက်တိုက်ဟိုထိတွေ့မှုတွေဖြစ်တယ်အဲ့ဒီအချိန်မှာဒီဟိုပြန်မတပိတ်စစ်ကြောင်းလာတော့ဒီအာဂါနီလန်တစ်လျှောက်မှာသူဆက်ပြီးတော့ချီတက်ပြီးတော့သွားလူစုခွဲကအောင်မြင်သွားတယ်ဒါပေမဲ့ဒီတပန်းသိန်းနဲ့ဒီဆက်မှုတုံထဲမှာဝင်တဲ့အဖွဲ့အားဒီဘက်ကြောက်ကလန်ဘက်ကလည်းညံ့ပြီးတော့ပြည့်တယ်ခတ်တဲ့အခါမှာနောက်ထပ်နှစ်ယောက်ထိအလုံးမောင်းကျွန်တော်အတီးပြူရတာ၃ယောက်ကြာသွားတယ်
။မုံရကဒီနေ့ဆန္ဒပြတပိတ်စစ်ကြောင်းမှာလူထောင်နဲ့ချီပါဝင်ခဲ့ပြီးတော့ဆန္ဒပြပွဲတွေကိုနိုင်ဝက်လောက်ပဲလုပ်ပြီးအောင်မြင်လူစုခွဲပြီးတော့အဆုံးသတ်နိုင်ခဲ့တယ်လို့ပြောပါရယ်။ ပင်မတပိတ်စစ်ကြောင်းမှာဖမ်းဆီးခံရတာတွေမရှိပေမဲ့စစ်ကောင်စီဘက်ကတော့ဖမ်းဆီးနှိမ်နှင်းမှုတွေကိုတနေ့လုံးဆက်လက်လှုပ်ဆောင်နေပြီးတော့ညနေပိုင်းအထိကိုမြို့နယ်မှာပြစ်ခတ်တမ်းတွေကြားနေရတယ်လို့လည်းသူကပြောပါတယ်။အခုညနေပိုင်းမှာနောက်ထပ်300တလောက်ကတော့တည်ဆုံးသူဟာ9ယောက်ထပ်မင်းရှိသွားပြီဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတွေရှိတယ်လို့လည်းပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်လကျော်တဲ့အထိမုံရမြို့မှာတော့ဆန္ဒပြပွဲတွေဟာအခုချိန်ထိဆက်ပြီးတော့အားကောင်းနေသေးဖြစ်ပါတယ်။စစ်ကောင်စီဘက်ကအခုရက်ပိုင်းတွေအတွင်းအင်အားတွေတိုးချလာနေပြီးတော့မြို့ရဲ့လက်ရှိအခြေအနေကိုတော့ဇိုဘာမုံရမြို့ကကအခုလိုပြောပါတယ်
။အဲကျွန်တော်တို့မုံရတစ်မြို့လုံးနှီးပါလို့ပေါ့သူတက်ပြီးဖြန့်ချထားတယ်။တက်ပြီးဖြန့်ချထားတဲ့ကျမ်းမာကြီးတွေနဲ့ဟိုအတိကလမ်းလေးပေါ်မှာတော့သူတို့အကုန်လုံးရှိနေတယ်ပေါ့နော်။အရှိနေတယ်။ဒါပေမဲ့ဒီလမ်းတွေလမ်းညောင်လေးတွေတခြားနေရာတွေမှာတော့ဟိုတချို့နေရာတွေမှာသူကရုပ်တရက်ဝင်ဝင်ပြီးတော့ဒါအတားအဆီးတွေချထားတာကိုရှင်းတာတွေပါလေလုပ်နေရပါတော့။နောက်ပြီးညအချိန်တွေမှာလည်းသူတို့လိုက်ပြီးတော့ဖန်တာစီတာမျိုးတွေရှိတယ်။နောက်ကြတော့လူမှုဖွဲ့စည်းတွေပေါ့နော်။သူတို့အသင်းကလူတွေကိုလိုက်ပြီးတော့ဟိုဖန်စီတာမျိုးတွေရှိချိန်နေပေမဲ့ဒီဘက်ကလည်းအင်အားရော့မသွားဘူးပေါ့
။မန္တလေးမြို့မှာဆိုရင်လည်းဒီနေ့မနေ့စောပိုင်းကလေးကရနာဘုံတက္ကသိုလ်ကျောင်းသားကျောင်းသူတွေကအာယုံသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့တန်ခါတပိတ်စစ်ကြောင်းလူငယ်တပိတ်စစ်ကြောင်းတွေကိုချီတက်ဆန္ဒပြခဲ့ကြပါတယ်။မဟာပူရမြို့မှာလည်းဘုရားကြီးငင်းငယ်ရေးတပိတ်ပညာရေးတပိတ်ဘာသာသားများအဖွဲ့ချုပ်တပိတ်နဲ့ရက်သန်းလှုပ်သားများတပိတ်တွေစုပေါင်းပြီးတော့လူတွေတောင်းနဲ့ချီပေါဝင်တဲ့တပ်ပေါင်းစုတပိတ်ကိုဆင်နွှဲခဲ့ကြပြီးတော့ဥပိဒရာမီကမဲဆယ်တန်းမှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတာကိုခံရရတယ်လို့သိရပါတယ်။အဲ့လိုပြစ်ခတ်နေနေမှုရရှိနေတဲ့ကြားမှာပဲမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်တပိတ်စစ်ကြောင်းကလည်းတက္ကသိုလ်ကောလိပ်ဆရာဆရာမတွေနဲ့ပူးပေါင်းပြီးတော့ညနေပိုင်းမှာဒုတိယကြိမ်ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်မွန်ပြည်နယ်သထုံမြို့ကဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလူမျိုးရေးတွေကပြစ်ခတ်နေနေတာကြောင့်တယောက်ပြီးဆုံးခဲ့တယ်လို့အဘိုးမျိုးကဒီနေ့ဆန္ဒပြပွဲအတွက်မှလည်းနောက်ထပ်တစ်ယောက်ပြေးဆုံးခဲ့တယ်လို့သိရပါတယ်။ရန်ကုန်မှာတော့အင်းစိန်မြို့နယ်မှာဒီနေ့မနက်၈နာရီကလူငယ်တွေလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပြီးတော့အလုံးမှလည်းဆန္ဒပြတာတွေရှိခဲ့ပါတယ်။ဒါပြင်နေပြီးတော့ပြင်မနာနဲ့ကချင်ပြည်နယ်မိုးကောင်းမြို့တွေမှာတော့အာယုံသပိတ်တွေကိုဆင်နွှဲခဲ့ကြပြီးမကွေးတိုင်းအောင်လံနဲ့ကမ္မမြို့နယ်တွေမှာလည်းရေချောင်းသပိတ်တွေကိုဆင်နွှဲခဲ့ကြပါတယ်။ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးတော့နိုင်ငံတော်ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အခုချိန်ထိတေဆုံးသူဦးရေဟာ950ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါတောင်ကိုရီးယားနိုင်ငံကွမ်မြောင်မြို့တော်ဝင်ဦးဆောင်တဲ့မြို့သူမြို့သားတွေနဲ့ចောင်းသားတွေဟာမြမဒီမိုကရေစီရေထောက်ခံအားပေးတဲ့အနေနဲ့ကိုရီးယားရောက်မြမရေလှုပ်ရှားသူတွေကိုဖိတ်ခေါ်ပြီးမြမဒေါ်လာရေရန်ပုံငွေလှူဒါန်းခဲ့ကြအောင်ပြောပြပေးပါမယ်ရှင်ကျမခွာညိုပါဒီနေ့ဧဒီလ3ရက်နေ့မှာကွမ်မြောင်မြို့တော်ဝင်ဖတ်စုံဝမ်ကကိုရီးယားဝမ်ငွေ30ကိုမြမအရေးတက်ကြွလှုပ်ရှားသူတွေစီကိုအလှငွေထည့်ဝင်ခဲ့တာပါ။သတင်းစာရှင်းလင်းပွဲလည်းပါတဲ့ဒီအခမ်းအနားမှာမြို့တော်ဝင်ကသူတို့အနေနဲ့မြမပြည်သူတွေနဲ့တသားတည်းရှိနေကြောင်းပြသတဲ့အနေနဲ့အခုလိုလှူဒါန်းတာဖြစ်တဲ့လို့ပြောခဲ့တဲ့အကြောင်းဒီအခမ်းအနားကိုတက်ရောက်ခဲ့သူကိုရီးယားနိုင်ငံရောက်မြမအရေးဥဆောင်လှုပ်ရှားနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစီယုံရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရနိုင်ထွန်းကအခုလိုပြောပါတယ်
။ဒီကိစ္စကိုကွန်မြောင်မျိုးစုံလူမျိုးတော်သားတွေကနေပြီးတော့မြန်မာနိုင်ငံမှာဆက်ရတာတိုင်းနယ်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်လှုပ်ရှားနေကြတဲ့မြန်မာနိုင်ငံလူငယ်သားတွေကျွန်တော်တို့လူတက်နေတဲ့လောက်သူတို့တိုင်းနဲ့သူများရဲ့အကြောင်းရင်းကိုလည်းသူတို့အနေနဲ့ခံရတဲ့ခုနဲ့တော့ပြီးတော့ဒီလိုတပါစီကိုကျွန်တော်တို့လမ်းကြောင်းကြပါလေ။ခံကြောင်းကြတဲ့ဒီကိကျွန်တော်တို့ကိုပြရစီရစံတော့ချိန်မင်းဆယ်နိုင်ဒီကပါသူတို့ကဒီခံရနေချင်းမှပြီးတော့ကျွန်တော်တို့ရဲ့ခရစ်စုံနဲ့တော်တို့အာဘိစကားတွေပြောရင်ကိုရဲနိုင်ငံရဲ့ရင်တော်ဆက်ဆံရှင်တောင်းပန်နေခဲ့ဦးလေဆက်ဆံရှင်တွေကိုတော်နေပြီးတွန်းလာခဲ့ဦးလေအသေးပြောတွေလည်းဖြစ်ခဲ့တယ်။ဒီချိကတောင်းတဲ့တာကြင်မှုတွေခံစားရတယ်။အားစီတွေနှိမ့်ဆက်တွေဆိုတာလေကျောပါလောင်းသူတို့ကပြုကြုံရတဲ့ပြုံသူတို့ဒီရှင်နဲ့အသေးလေးနဲ့ဆက်သူထမြတ်သူကိုကျစားသိရှိပါရေးဆိုတဲ့အကြောင်းသူပြောပြီးတော့ကျွန်တော်စီကိုကျွန်တော်တော်လိုင်းအတွက်ရောင်းနေသူတို့တန်းခဲ့တဲ့ခန္ဓာမျိုးဖြစ်ပါလေခင်ဗျာ
ပြီးရတဲ့လာတဲ့ကပဲကိုရီးယားလွှတ်တော်အမတ်18ဦးဟာပြည်တော်စုလွှတ်တော်ကိုစားပြုဥဆောင်တဦးဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဖုန်းကတဆင်စကားပြောဆိုခဲ့တာ တောင်ကိုရီးယားဝန်ကြီးချုပ်ကမြန်မာအစံမတ်ကိုခေါ်ယူသတိပေးတာရဲ့နောက်မှာဒါဟာတတိယမြောက်ကိုရီးယားနိုင်ငံရဲ့အတိုင်းဝိုင်းကဩဇာတိတ်ကမရှိသူတဦးမြန်မာဒီမိုကရေစီအရေးနဲ့အကြမ်းမဖက်အာဏာဖီဆန်ရေးအပေါ်မှာအလေးထားကြောင်းပြသလာတာဖြစ်ပါတယ်ထာပြင်းမြန်မာပြည်မှာဖွင့်ထားတဲ့ကိုရီးယားဘန်တွေအနေနဲ့ရှင်းဟန်ဘန်ကဌာနေမြန်မာဝန်ထမ်းမတ်ဆုစုကြည်တည်ဆုံမှုနဲ့ပတ်သက်လို့လဲမြန်မာပြည်ကလာတဲ့သတင်းတွေကိုတောင်ကိုရီးယားသတင်းတွေမှာချက်ချင်းရေးသားထုတ်လွှင့်ခဲ့ကြတယ်လို့လဲသူကပြောပါတယ
်။ကိုရီးယားနိုင်ငံကနေပြီးတော့ပိုင်တဲ့ကုမ္ပဏီဖြစ်တဲ့အတွက်ကြောင့်မလို့အစီအစဉ်တွေပါသူအစီအစဉ်တွေကိုဖြစ်ဖြစ်ဆင်းရမယ်ခဲ့မဆင်းမှုဆိုလို့ရှိရင်ဒါကမပေးတာလို့တော့ဆုံးလူကနေချုပ်ချုပ်မာလို့ပေါ့သဘောမျိုးရှိတော့စာထဲမှာရေးစားရေးရှိထားတဲ့အတွက်ကြောင့်မလို့အခုလိုချိုးစိုးကနေကြာရှိတဲ့အခါမှာသူ့ကိုဖြူပါတယ်ဖြူရတဲ့သူတက်တဲ့စိုးကဖြစ်တယ်ပေါ့ဗျာအဲ့တော့ပြန်ပြီးတော့ကျွန်တော်တို့ဘဘကနေတွေးပြီးတော့တူချာကြည့်မယ်ဆိုလို့ရှိရင်တော့ဒီကတောင်ဝင်ရှိတဲ့သူကရှမ်းပန်ကုမ္ပဏီကရရှိကြတာနဲ့ပုံကိုတွားပြီးတော့ပူတည်တာပေါ့ဗျာ
အခုလိုနိုင်ငံရေးအတန်းဝိုင်းကသာမကကိုရီးယားနိုင်ငံသားတွေဟာမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆန်မှုကိုထောက်ခံကြတဲ့အကြောင်းကိုလည်းသူကအခုလိုပြောပါတယ်
အဲ့တော့လည်းဆိုတော့ clearly ဆိုလို့ရှိရင်သူတို့ကိုယ်တိုင်သူတို့လက်ရေးနဲ့မြန်မာဘာသာကိုသူကြောင့်ရေးပြီးတော့မြန်မာအပြင်းထားပါမြန်မာကျွန်တော်တို့အတူတူရှိပါသည်အဲ့လိုမျိုးစာတန်းတွေရေးပြီးတော့ကလေးတွေကမာနေရောအပြင်းထန်လည်းရှိတယ်နောက်ပြီးတော့ပြည်သားရှိအလွားဘက်ကသူတွေကလည်းကျွန်တော်တို့မြန်မာဒီမိုစီရေးတို့ကိုအပြင်းထန်ရှိတယ်နောက်နိုင်ငံရေးတိုင်းဝိုင်းအစစ်စစ်ကလည်းကျွန်တော်တို့မြန်မာနိုင်ငံဒီမိုစီရေးကိုအပြင်းထန်ရှိပါတယ်တော့ဝင်တန်းတွေအဆင့်ညွှန်းညွှန်းရလေကျွန်တော်ဒီမှာငါကယူအပ်လို့ရှိလို့ဖရီးယားကိုရီးယားမဟာရာဖုန်းတော်ကြီးတွေအပါအဝင်ကိုရီးယားခရစ်ယာန်ဖုန်းတော်ကြီးတွေအစုံအောင်ခင်ဗျာဒါကျွန်တော်ဒီမှာဒီမူစီရေကိုတက်ကြွသွားရင်အပ်ပြီးရအောင်ကျွန်တော်ပြရှိရပါတယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံဟာမြမအရေးကိုထောက်ခံရမှာနိုင်ငံရေးအတိုင်းဝိုင်းကဩဇာတိတ်ကမကြီးမားသူတွေသာမကအမှုပညာရှင်တွေပါဝင်ဘာသာစုံအတိုင်းဝိုင်းပါမကြမ်းအလှော်စုံကပါဝင်နေတာဖြစ်ကြောင်းလဲကိုရနိုင်ထွန်းကပြောပြခဲ့တာပါရှင်
မြန်မာစစ်အုပ်ချုပ်ရေးကောင်စီကဧပြီလတစ်လလုံးအပြစ်ခတ်ရဲစဲထားကြောင်းကြေညာထားပေမဲ့ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ထားတဲ့တထုံခရိုင်တထုံမြို့နယ်အတွင်းမှာတော့လက်နက်ကြီးနဲ့ပြစ်ခတ်မှုတွေရှိနေကြောင်း KNU ဘက်ကပြောပါရယ်ဒီသတင်းကိုကျွန်မမအေးမှတင်ဆက်ပေးပါမယ်ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်တဲ့တထုံခရိုင်ထိန်းချုပ်နယ်မြေအတွင်းကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်အောက်ခံတပ်တွေဖြစ်တဲ့စကကရှစ်ရှေ့တန်းတပ်မဌာနချုပ်ကနေဒေသခံလူတွေနေထိုင်နေတဲ့နေရာတွေကိုဧပြီလ၂ရက်နေ့က120မမလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရပြီးခြေလက်ဆေးပေးခန်းနဲ့အဆောက်အဦတွေပျက်စီးသွားတယ်ဆိုပြီး KNU တပ်မ၅ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေးတို့ကပြောပါတယ်
။အိမ်မတော်မှာလက်ရှိတယ်နောက်ပြီးတော့တင်ညာကဒီဟိုတလောက်အောက်ခုပေါ့နော်အဲဒီမှာတင်ညာဖြစ်တယ်လို့ပြောတယ်။ဟုတ်တယ်အဲ့ဒါတော့ဘယ်လိုတော့အပြစ်ခရဆဲထားတယ်လို့တော့ပြောတာပဲဒါနဲ့ဘုံမီပြင်းမှတတော့သူတို့ကတိုက်ပွဲညာတော့သူတို့ဖြစ်နေတာတော့ဒီလိုဆိုတော့သူတို့ဒီပြောမယ်သူတို့ဒီသူတို့ရဲ့စရဲ့လှုပ်ရှားမှုပုံမှာပေါ့နော
်ဟုတ်ကဲ့
စရဲ့လှုပ်ရှားမှုပုံမှာအဲ့ဒါဖြစ်လာတာပဲဖြစ်တယ်သူတို့စကနေပြီးတော့ပိခါရဆဲတယ်ဆိုပြီးတော့မှသူတို့ဟိုအေးချင်းနေမယ်သူတို့ရှိတော့အဲ့လိုမျိုးဖြစ်မှာမဟုတ်တော့ဘူးဒါနဲ့သူတို့ကပိခါရဆဲတယ်ဆိုတော့စရလှုပ်ရှားလာမယ်ဆိုလို့ရှိတော့ဒါဖြစ်ပြီးတော့ဖြစ်နေဖြစ်လာနေတဲ့အခြေအနေပဲရှိတာပေါ့နော
်ပထုံမြို့နယ်မတ်ချကြီးပါအုပ်စုဖားသိမ့်ကြီးပါကအသက်28နှစ်အရွယ်ရွာသားတဦးလက်နက်ကြီးနဲ့ထိမှန်ခဲ့တယ်လို့ကြောက်တောင်ကြီးနဲ့အုပ်စုကြောက်တောင်ရွာလေးရွာမှာရှိတဲ့စောက်လုံစဲလူနေအိမ်အဆောက်အဦတချို့နဲ့ KNU ကကျန်းမာရေးဝန်ဆောင်မှုပေးနေတဲ့စေကံလည်းပျက်စီးသွားတယ်ဆိုပြီး KNU ဘက်ကပြောပါတယ်တထုံကြိုင်နဲ့ကဤဟဲ့ကြီးရွာအုပ်စုဤဟဲ့ကြီးနဲ့အုပ်စုဤဟဲ့လေးရွာနဲ့ရွာကြီးတို့အကြားမှာလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်အလားတူ KNU တက်မှာငါနည်းမြေတဲကိုတော့လေးရင်နေအကြကြီးပြန်တန်းပြီးပြစ်မှတ်ရှာဖွေတာမျိုးတွေလုပ်နေတာကြောင့်ဒါဟာချင်းချောက်မှုတွေဖြစ်နေတယ်လို့လဲပုံမှုစောကလေးတို့ကပြောပြပါဗ
ျ။မနေ့ကဟိုတနေ့ကလည်းပဲလေးရင်တော့လာတယ်ဒါပေမဲ့ပြည်တာတော့မရှိတော့ဘူးသူတို့ဒီလိုပဲလာဝဲနေပြီးတော့မှဟိုပြန်သွားတယ်အဲ့လိုဒါပေမဲ့အခြေရတော်တော်ကြတာသူလာပြီးတော့ဝဲပြန်တယ်ပြောတယ်။အေးအဲ့ဒါလာဝဲတယ်ဆိုတော့သူတို့ချင်းချောက်တဲ့သဘောပဲဖြစ်မှာပေါ့နော်။အော်သူတို့ကဟိုပြောတာကတော့သူအပြစ်ခရဆဲရေးလောက်ထားတယ်ဒါနဲ့လီနေကနေပြီးတော့မှသူတို့လာပြီးတော့အဲ့လိုပြန်ခွဲပြီးတော့ထားတဲ့နေရာရှာတယ်တော့ဟိုလူတို့ချိတ်ချောက်တယ်အဲ့လိုမျိုးဖြစ်တဲ့ပုံမှာဒါသူတို့ရဲ့အပြစ်ခရဆဲရေးဆိုတဲ့ဟာကစာရက်ပုံမှာပဲရှိတယ်လို့ကျွန်တော်ကအဲ့လိုပဲအယူဆနေတယ
်က KNU ก็รอตอกจานี่ก็จริงๆจะทุบเปลี่ยนมาเล่นแม่ปิดูฤดูอาจารย์เฟ่ลงแยกฤดูนี่แหละตําหรอกู
ချက်အပြင်းလက်နဲ့ဒီလက်နဲ့ဒီလက်နဲ့ငယ်ဒီလူတက်နီးပညာတွေစက်တိုက်လေရင်တွေရောင်းချပေးတာတွေကိုပိတ်ဆို့ပေးဖို့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်ရှင်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးခါနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်း အစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်နေပါရဲ့ရှင်။
မင်္ဂလာပါ။ 2020 နိုဘယ်ပွဲမှာရွေးချယ်ခံရတဲ့ လွတ်တော်ကူစလေတွေနဲ့ဖွဲ့စည်းထားတဲ့ CRPH လွတ်တော်ကူစားပြုကော်မတီကတော့ 2008 ဖွဲ့စည်းပုံခြေခံဥပဒေကိုအပြီးတိုင်ဖျက်သိမ်းလိုက်တဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းမှာကြေညာခဲ့ပါရယ်။
ပြီးခဲ့တဲ့သတင်းပတ်အတွင်းကထူးခြားဖြစ်ရပ်တွေနဲ့နိုင်ငံတကာတုံ့ပြန်ချက်တွေကိုတော့မိုက်တန့်စင်ကပြောပြပြီးပါမယ်။ဖေဗရူလာ၁၀ရက်ကဆက်အနာသိမ်းပြီးတော့အရက်သားအစိုးရဖွဲ့ဝင်တွေဖမ်းဆီးချုံနောင်တချို့ဆိုရင်အသက်ဆုံးရှုံးရသလိုအရက်သားပြည်သူတွေလည်းအသက်အိုးအိမ်ဆုံးရှုံးမှုတွေများလာတဲ့ကာလနှစ်လကြာပြီးတဲ့နောက်မှာတော့ပြီးခဲ့တဲ့မတ်လ၃၀ရက်နေ့ဗိုလ်တူးနေ့မှာအ ာဝန်ခွင့်ရှိပြီးတော့စစ်တပ်ကိုယ်စားလှယ်တွေအခိုင်မြဲအောင်လုပ်ပေးထားတာလည်းဖြစ်တယ်ဒါကြောင့် NLD အရသာဆွေရလက်ထက်မှာလည်းဒီအခြေခံဥပဒေကြောင့်ဒီမိုကရေစီနည်းကြမူဝါဒရေးရာပြောင်းလဲမှုတွေလှုပ်ဆောင်ဖို့ခက်ခဲခဲ့ပြီးတော့ဒီဥပဒေကိုပြင်မလားဖျက်မလားဆိုရဲအငင်းပွားမှုတွေရှိခဲ့တာကဒီအခုနောက်ဆုံးအာဏာသိမ်းခံရပြီးတဲ့နောက်မှာတော့ CPH ကအခြေခံဥပဒေကိုဖျက်သိမ်းတဲ့အကြောင်းကြေညာခဲ့တာပါဒီလိုပြောင်းစုလွှတ်တော်ကိုစားပြုကော်မတီ CPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းတဲ့အကြောင်းကြေညာခဲ့ပြီးတဲ့နောက်တနေ့မှာပဲနိုင်ငံအနှံ့ဆန္ဒပြပွဲတွေမှာဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေကိုမီးရှို့ခဲ့ကြပါတယ်ဒီလိုအခြေခံဥပဒေဖျက်သိမ်းတဲ့ဒီနေ့တည်းမှာပဲပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CPH ကမတ်လ31ရက်နေ့နေ့စွဲနဲ့ Federal Democracy ပြည်ညင်စာတမ်းကိုထုတ်ပြန်လိုက်ပါတယ်။အခြေခံဥပဒေဖျက်သိမ်းထားတဲ့ကြားကာလမှာစီမံအုပ်ချုပ်မှုအတွက်ရောနောင်နာခဲ့အခြေခံမူချမှတ်ဖို့အတွက်ပါရည်ရွယ်ပြီးတော့ CPH ကပြည်ညင်စာတမ်းကိုထုတ်ပြန်တာလည်းဖြစ်ပါလိမ့်။မြန်မာနိုင်ငံကဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံတကာရဲ့ပြီးခဲ့တဲ့သတင်းပတ်တွင်မှာတုတ်ပြန်မှုတွေကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုဖြည့်ရှင်းနိုင်ရေးမတ်လ31ရက်နေ့နောက်ပိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးပွဲကျင်းပခဲ့တာမှာတော့တရုတ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်မြန်မာစစ်တပ်ကိုတန်ခတ်အရေးယူမဲ့ဆုံးဖြတ်ချက်မချနိုင်ဘဲနဲ့အစည်းအဝေးပွဲကိုအဆုံးသတ်ခဲ့ရပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းကအခြေအနေတွေတစတဲ့တစဆိုးရွားလာနေရကြောင်းဒေသအတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုထိခိုက်လာတဲ့ကိစ္စရဲ့ဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းရွှေတော်ဘုကနာကတင်ပြခဲ့တဲ့အကြောင်းလုံခြုံရေးကောင်စီအရေးပေါ်စီဝေးပွဲကိုကမကထာပြုပြီးတော့ခေါ်ယူခဲ့တဲ့ကုလသမဂ္ဂဆိုင်ရာဖြစ်တဲ့အမြဲတမ်းကိုယ်စားလှယ်ဘာဘရာဝုဒ်ဘတ်ကပြောပါတယ
် The United Kingdom is appalled and condemns in the strongest terms the actions of the Tatmadaw in killingits own people
ဒီလောက်ရပေါ်မှာပြည်တွင်းနေနဲ့အမတမအံ့အားသင့်ရပြီးတော့ကိုပြည်သူတွေကိုတတ်ဖြတ်နေတဲ့စစ်တပ်ကိုပြည်တွင်းနေနဲ့အပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုတ်ချပါတယ်စစ်တပ်ရဲ့ဒီလောက်ရဟာလုံးဝကိုလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအသိုက်အဝန်းကပြင်းထန်တဲ့သတင်းစကားပေးဖို့လိုအပ်ပါရဲ့ရှင်
of
မြန်မာစစ်တပ်ကိုတန်ခတ်အေးအေးရေးလုံခြုံရေးကောင်စီမှအားလုံးရဲ့တင်းကြီးတင်းကျွတ်တဲ့သဘောတူညီချက်မရနိုင်လို့ဆုံးဖြတ်ချက်မချနိုင်ခဲ့ပေမဲ့အမေရိကန်ဆိုရနေတဲ့စစ်ကောင်စီကိုပုံမှန်ပြင်းထန်တဲ့ရေးယူမှုတွေထပ်မံပြီးတော့ချမှတ်သွားဖို့စဉ်းစားနေတဲ့အကြောင်းလုံခြုံရေးကောင်စီစီဝေးပွဲပထမပိုင်းအပြီးမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နက်သောမတ်စ်ဂရင်းဖီးလ်ကသတင်းတော်တွေကိုပြောပြပါတယ်
။ On Myanmar, I mean we're still reviewing that situation, it's a work in progress.
မြန်မာနိုင်ငံရဲ့အခြေအနေကိုတုံ့ပြန်နေသေးပါမြန်မာအစိုးရနဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်အစိုးရကယာယီဆိုင်ရမယ်ဆိုတဲ့ဆုံးဖြတ်ချက်အကောင့်ထဲပို့နိုင်ခဲ့ပါတယ်စစ်တပ်ကနောက်ဆုတ်သွားပြီးဒီမိုကရေစီနည်းရတင်မြောက်ထားတဲ့အစိုးရနေရာမှန်ပြန်ရဖို့မျှော်လင့်ပါတယ်တကယ်လို့ဒီလိုမဖြစ်လာပဲပြည်သူတွေအပေါ်စစ်တပ်ကတိုက်ခိုက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့ဒီထက်မကတံပြန်မှုတွေလုပ်ဖို့စဉ်းစားရပါလိမ့်မယ်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကအရေးယူနိုင်ဖို့အခက်အခဲရှိတယ်လို့ဒီစီဝပွဲကိုတက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ထော်မန်ဒူးစကာဖီယိုကိုပြောပါတယ
် I certainly think that there needs to be action taken
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညွတ်ညွတ်နဲ့ဆုံးဖြတ်ရေးယူဆောင်ရွက်ဖို့လိုအပ်နေတယ်လို့တောင်းဆိုကြောင်းကုလသွေးမှုချုပ်ကပြောထားပါတယ်အဲ့ဒီအတိုင်းဆောင်ရွက်ဖို့ဆိုရင်အသေးစားဆုံးနဲ့အကောင်းဆုံးနည်းလမ်းကတော့လုံခြုံရေးကောင်စီမှာပဲရှိနေရပါ R2P ပြဋ္ဌာန်းချက်ရဲ့အောက်မှာနိုင်ငံတကာနိုင်ငံဟာမိမိရဲ့ပြည်သူတွေကိုအကာအကွယ်မပေးနိုင်ပါကဒါမှမဟုတ်ပြည်သူတွေကိုရရဆက်ဆက်ဖိနှိပ်မှုတွေကနေကာကွယ်မပေးနိုင်ပါကနိုင်ငံကအတိုင်းအဝိုင်းအနေနဲ့ဝင်ရောက်ဆောင်ရွက်ဖို့တာဝန်ရှိပါတယ်ဒီတော့ဒီအခြေအနေတွေဟာမြန်မာနိုင်ငံမှာဖြစ်နေတယ်ဆိုတာရှင်းပါတယ
်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအရေးယူမှုတွေချမှတ်ဆောင်ရွက်ရင်လည်းမြန်မာပြည်သူတွေကိုမထိခိုက်စေဖို့လိုတယ်ဆိုပြီးတော့တော်မန်နျူးစ်ကပြောတော်တာဖြစ်ပါတယ်ရှင
်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်ဝန်မှရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေနှိမ့်ချလာတာနဲ့အတူလူမှုကူညီကယ်ဆယ်ရေးစေတနာဝန်ထမ်းတွေရဲ့အသက်ဟာချိုးတန်းလန်းလျှောက်နေရတယ်လို့ဖြစ်နေပြီဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့ကကယ်ဆယ်ရေးဝန်ထမ်းတွေကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းတွေကိုလည်းမြင်ချင်ရပါပြီ။ကယ်ဆယ်ရေးသမားတွေဖမ်းဆီးခံရတာမျိုးရှိသလိုအချင်းကြခံနေရသူတွေလည်းရှိပါရဲ့။ဒါကြောင့်ပြည်တော်ဘက်ကကူညီဖို့ကြိုးစားရင်းကိုရန်ချင်းချောက်တာတွေခံနေရတဲ့ဝန်ကြီးနယ်ကစီရင်နာဝန်ထမ်းတွေဒေသခံတွေနဲ့ဒို့အတန်ကစကားပြောကြည့်ခဲ့ပါရဲ့။ဒီဆောင်မကိုဒို့အတန်နဲ့ Mo News Agency ကိုပူးပေါင်းတင်ဆက်ထားတာဖြစ်ပါရဲ
့။အားသာပိုင်နဲ့ဆွဲနိုင်ဆိုပြီးတော့အဲ့တော့အားအတိုင်းရတဲ့တိုင်းပဲဆောင်းနေတာလက်ချေတော့ဒီမျိုးတော့တစ်ခေါက်ဆက်လို့တဲ့အခါကျတော့လုပ်ပြီးပါအောင်အမေကပါတက်ပြောတော့ဟာတော့သူကြီးနိုင်တယ်ပုံမှန်တရားရှိသဖြင့်တော့တော့ရှော့ပြီးမဲ့ဆောင်းကြပါတယ်ဆိုပါတော့
ပြိုင်တာစေတနာဝန်ထမ်းအလောက်လှုပ်လာတာရှင်းနှစ်ကျော်လာပြီဖြစ်တဲ့ကြိုက်ခမီမျိုးလူမှုကယ်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ခံဖြစ်ပါတယ်သူ့အတွေ့အကြုံရဖြတ်သန်းလာတဲ့ကာလတွေမှာလူနာပို့ဆောင်ပေးတာတွေကုသပေးတာတွေလှုပ်ဆောင်ပေးနေရင်စစ်စေးအေးအေးခံရတာတွေအကြမ်းဖက်ခံရတာတွေတခါမှမကြုံဘူးခဲ့ပါဘူးအခုတော့သူတို့အဖွဲ့ထဲကစေတနာဝန်ထမ်းနှစ်ဦးဟာဖမ်းဆီးထောင်ချခံလိုက်ရပါပြီပြီးခဲ့တဲ့မတ်လ10ရက်နေ့ကပိုးထိပ်လူနာတဦးကိုမော်လမြိုင်စစ်စေးရုံတို့ပို့ပြီးအပြန်ည8နာရီ10မိနစ်ဝန်းကျင်ခန့်မှာကားစီဖြစ်နေစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းကိုစစ်တပ်ရဲ့လက်နက်ကင်တွေကစစ်ဆေးခဲ့ပြီးဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းထဲမှာနိုင်ငံရေးဓာတ်ပုံစာသားတွေတွေ့ရှိတယ်ဆိုပြီးတရားစွဲဆိုခံရတာလို့ တင်းတော်ဝင်ရှိသူကဆိုပါတယ်နောက်ဥစလုံးကိုပုံမှန်တရှိရှိနဲ့ဆွဲချက်တင်ခံရတာမို့တံဖြူစင်းမြို့နယ်တရားရုံးမှာထောင်ဒဏ်တလစီချမှတ်ခံရတာပါအခုဆိုရင်သူတို့ထောင်ထဲရောက်သွားတာ15ရက်ကျော်နေပါပြီလူနာတင်ရင်တွေနေပက်သွားလာရမှာရဲစခန်းထောက်ခံစာဆေးရုံမှလွှဲစာပဲဆရာမမလက်ခံကြောင်းကန်းနံပါတ်အတင်းအဖွဲအမည်အမှန်တကယ်တွားရောက်ပြသခဲ့ကြောင်းထောက်ခံစာအပြည့်စုံရှိပေမဲ့စစ်ဆေးမေးမြန်းခြင်းမရှိဘဲဖမ်းဆီးခံခဲ့ရတာပါဒုဒ္ဒန်နဲ့စကားပြောဖြစ်ခဲ့တဲ့စေတနာဝန်ထမ်းကတော့အခုဆိုတခခုလောက်မယ်ဆိုရင်နှစ်ကြိမ်လောက်စဉ်းစားနေရတယ်လို့ပြောပါဗျာအ
ချိန်မှာသူကမဖြစ်ပါလဲဆိုတော့ညာဘက်သွားနိုင်တဲ့ကားအသေးလောက်မရှိဘူးလူကသွားရတော့အတင်ကားလည်းမသွားရဘူးညာဘက်ဒီဘက်ဆိုတော့အတင်ကားကြီးနားရဆိုသွားရတယ်ညာညာဘက်ကညာရအဲ့ဘက်ဖြစ်လာပြီဆိုရင်တော့အတင်ကားလည်းမသွားရဘူးဆက်နေတာရှိတော့ညာဒီလိုစားတော့ဆက်ရမယ်လို့ပြောရရှိတယ်
ရသဒကြီးပုံမှန်သိရှိရှိအရာပြည်သူဝန်ထမ်းကထုတ်ပြန်တဲ့အများပြည်သူနဲ့တက်ဆိုင်တဲ့အမိတ်ကိုဖိဆန်ရင်းတလအထိအလုံးမဲ့ထောင်ဒဏ်ဖြစ်စေတန်ငွေ2000ဖြစ်စေတန်2ရက်လုံးဖြစ်စေချမှတ်ခံရမယ်လို့သိရပါတယ်။တိုက်ခမီမျိုးကအဲ့ဒီပရဟိတစေတနာဝန်ထမ်း2ဦးဖမ်းခံရပြီးတဲ့နောက်ပိုင်းမွန်ပြည်နယ်ဘက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လူနာပို့ဆောင်ရမှာအဖွဲ့သားတွေရဲ့လုံခြုံရေးကိုထက်သွင်းစဉ်းစားရမယ့်အခြေအနေကိုဖြစ်လာစေပါတယ်။ညမထရပုံမှန်တိလေးလေးကြောင့်ညဘက်အရေးပေါ်လူနာတွေကိုအရင်လို24နာရီမပို့ဆောင်နိုင်တော့ပါဘူး။ပုံမှန်တိလေးလေးညမထရအမိတ်ကိုမြန်မာနိုင်ငံအတွင်းတချို့မြို့နယ်တွေကလွှဲရင်းမွန်ပြည်နယ်ကမြို့နယ်တွေအပါအဝင်မြို့နယ်အများအပြားမှာထုတ်ပြန်ထားတာပါ
။လွန်ခဲ့တဲ့10ရက်လောက်ကကျွန်တော်တို့အသင်းကရန်ကုန်လူနာပို့ပြီးပြန်လာတာ7နာရီ20လောက်မှာပဲဒီကျွန်တော်တို့ဒီကာညနာအဝိုင်းမှာကျွန်တော်တို့ဖွဲ့တွေကိုလည်းဆက်စည်းခံရတယ်။ကားတီးလုံးနဲ့စစ်ဆေးခံရတယ်ပြီးတော့ကျွန်တော်ရင်မောင်းနေရဲ့ဖုန်းတွေပါတွေရတယ်စစ်ဆေးခံ
မော်လမြိုင်မြို့ပေါ်ကလူမှုကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူတို့ဖြစ်ပါတယ်သူလည်းပဲကယ်ဆယ်ရေးလုပ်ငန်းတွေရှေ့ဆက်သွားနိုင်ဖို့စဉ်းစားချင့်ချိန်နေရတာပါ
7နိုင်မထိုးခင်လူနာတပို့မယ်အမိပြန်ရောက်ပြန်မယ်ခီးစဉ်တွေလူနာမျိုးတွေကိုပဲကျွန်တော်ပို့ဆောင်ပြီးတော့လေဒီလို9နိုင်ခွဲကြော်ဝါလောက်မှဆိုရင်ကျွန်တော်ပို့ရမယ်7နိုင်ပြန်မရောက်နိုင်ဆိုရင်ဘယ်လူနာခီးစဉ်မှာကျွန်တော်မပို့တော့မှလည်းအထက်ကိန်းနဲ့ရင်ဆိုင်ရတယ်အခုလာပြီးခုကကျွန်တော်တို့ဒီညပိုင်းပေါ့နော်အများဆုံးညပိုင်းကျွန်တော်တို့အကူအညီတောင်းတာကတော့ဒီကျွန်တော်တို့ဒီ violent လူနာရှင်တော့မွေးလူနာအများဆုံးအကူအညီတောင်းတယ်မွေးလူနာတွေအကူအညီတောင်းတဲ့ကျွန်တော်တို့ဒီအကူအညီနိုင်ပေါ့နော်အဲ့ဒါတော့တော်တော်လေးကိုခက်ခက်ခဲကျွန်တော်ရင်ဆိုင်ရ
အခုလို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေစေတနာဝန်ထမ်းတွေနဲ့လူနာသင်္ကာစသည်တို့ကိုအကြံဖက်အောက်စုကပြစ်မှတ်ထားစစ်ဆေးတာတွေဖမ်းဆီးတာတွေဖျက်ဆီးတာတွေကိုဖေဖော်ဝါရီလတတိယပတ်လောက်ကလေးကလုပ်နေတာပါကျမရေးစောက်ရှောက်မှုပေးနေသူဖြစ်ကြောင်းထင်ရှားတဲ့အမှတ်အသားပါပေမဲ့စေတနာဝန်ထမ်းတွေကိုတနက်နေ့ချိန်နဲ့တပ်ပုံကနေမျက်မြင်ထင်ရှားမြင်လာခဲ့ရတာအဲ့ဒီနောက်ပိုင်းမှာမြောက်ကလာပါကစန္ဒပြပွဲတွေကိုဆေးအထောက်အကူပေးနေတဲ့စေတနာဝန်ထမ်းတွေကိုရိုက်နှက်ပြစ်ခတ်ဖမ်းဆီးတည်အထိဖြစ်ခဲ့ပါတယ်။မန္တလေးမှာဆိုရင်လည်းပရဟိတအဖွဲ့တစ်ခုရဲ့ကားနဲ့ပစ္စည်းတွေကိုဖျက်ဆီးခဲ့တယ်လို့အဖွဲ့ဝင်တွေကလည်းရိုက်နှက်ခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာအသင်းကကူညီပေးရေးလုပ်နေတဲ့လုပ်ငန်းတွေရပ်နားခဲ့ရပါတယ်။ဒါအပြင်လှိုင်းနာရဘက်မှာလည်းစစ်ဝတ်နေရေးအခက်အခဲဖြစ်နေတဲ့ကျူးကျော်ရပ်ကွက်ထဲမှာနေထိုင်နေတဲ့လူတချို့တွေကိုတော်ရောက်လူတန်းတဲ့ပရဟိတအဖွဲ့တစ်ခုကိုဖမ်းဆီးခေါ်ဆောင်ပြီးထားရှိခဲ့တဲ့ကားလည်းဖျက်ဆီးခံခဲ့ရတယ်လို့အသင်းကထုတ်ပြန်ထားပါတယ်။ပရဟိတရုံးခန်းတစ်ခုကိုဝင်ရောက်ပြီးရှာဖွေမှုကြောင့်ပုံနေတဲ့ဝန်ထမ်းတဦးတိုက်ပေါ်ကပြုတ်ကျတည်ဆုံခဲ့ရပါတယ်။အဲ့လိုအဖြစ်အပျက်တွေကြောင့်ကယ်ဆယ်ရေးလုပ်ငန်းလှုပ်ဆောင်နေသူတွေလည်းပုံနေရမှုတွေရှိလာပါတယ်။မော်လမြိုင်မှာလည်းလူမှုကယ်ဆယ်ရေးအဖွဲ့ကားတွေကိုတနက်နေ့ပြစ်ခတ်တာမျိုးရှိတယ်လို့ဒေသခံတချို့စီကနေသိရပါတယ်။ဒါကြောင့်စံနှုတ်ထုတ်ဖော်တဲ့စုရနေရာတွေမှာထိခိုက်တံရရသူတွေအတွက်ကယ်ဆယ်ရေးလုပ်ပေးမဲ့လူလိုအပ်နေတာမျိုးရှိတယ်လို့မော်လမြိုင်မြို့ခံမှတ်သက်ထားပြောပါတယ်။တနင်္ဂနွေလောင်းအကြအဆုံးများခဲ့တဲ့မတ်လ29ရက်နေ့ကသူမရဲ့အတွေ့အကြုံကိုအခုလိုပဲပြောပြထားပါတယ
်။အဲ့ဒီကကယ်ဆယ်ရေးအင်အားလေးဆိုတာအဲ့မလုံလောက်မလုံလောက်ဆိုတာသူကြတော့လေအဲ့ကယ်ဆယ်ရေးဝတ်ဆောင်ပြီးလဲလာလို့ရှိရင်ကရဲတွေကကြတော့အဲ့ဘက်ကိုအရန်အာယုံဆက်ပြီးတော့အရန်မဲပြီးပြတော့လေသူကဟိုအရန်လူလုံးထွက်ပြီးတော့လေကယ်ဆယ်ရေးပါဆိုပြီးတော့အဲ့လိုမျိုးလူလုံးထွက်မပြရဘူးအဲ့ဒီမတော်ဘက်မှလည်းဘယ်လိုဖြစ်လဲဆိုတော့ထိခိုက်ခံရရလို့ရှိရင်ကျေကျေကြီးကဘယ်မှမှမလို့တည်းရှာလို့မရအောင်ဖြစ်နေတာအဲ့လိုမျိုးပေါ့နော်ကားလည်းအစီအမင်းမရှိဘူးလူတွေကလည်းအဲ့လောက်ထိဟိုဘယ်လိုပြောမလဲတက်နေတယ်နဲ့ဖြစ်နေတော့လေသူတို့လည်းကြောက်ကြတာလည်းပါမှာပေါ့လေအဲ့လိုမျိုးကြတော့ရုတ်တရက်ကြီးကိုဒီလူနာဖြစ်တဲ့ကြီးကိုချက်ချင်းရောက်မလာနိုင်ဘူး
မွန်ပြည်နယ်မှာဆိုရင်စစ်အာဏာရှင်အလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတဲ့တပိုက်စစ်ကြောင်းတွေကိုစစ်တပ်နဲ့ရဲလုံထိုင်းတပ်ဖွဲ့တို့ကအင်အားသုံးပြစ်ခတ်ဖြိုခွင်းခဲ့တဲ့အတွက်ကြောင့်မတ်လ28ရက်နေ့အထိလူ6ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအများအပြားရှိပါတယ်။မော်လမြိုင်မြို့မှာရှိတဲ့လူမှုကယ်ဆယ်ရေးအဖွဲ့၅ဖွဲ့ရှိတဲ့အထက်မှာတပ်ဖွဲ့ကတော့ဆန္ဒပြပွဲမှာပါဝင်ခဲ့လို့ဆိုပြီး905ကကြီးနဲ့တရားစွဲဆိုခံရတာကြောင့်ဆန္ဒပြပွဲအတွင်းကယ်ဆယ်ရေးလုပ်ငန်းတွေရပ်နားထားလိုက်ရပါတယ်။ကြမ်းရှိနေတဲ့လေးဖွဲ့ကဆန္ဒပြပွဲတွေမှာတွားရောက်ကယ်ဆယ်တဲ့အခါလုံထိုင်းတပ်ဖွဲ့တွေနဲ့ထိတ်တိုက်မတိုးအောင်ရှောင်ရှားပြီးကယ်ဆယ်နေရတယ်လို့သိရပါဗျ။ဆန္ဒပြပွဲတွေကိုတွားရောက်ကူညီနေတဲ့မော်လမြိုင်မြို့လူမှုကယ်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ရှိသူကဒို့အတန်ကိုအခုလိုပဲပြောပြထားပါဗျ။
အဓိကတော့ဟိုပါကျွန်တော်တို့လည်းသွားခဲ့တော့ဒီဘိုးကြောင့်ဘိုးပဲတည့်ရတော့ဘောနော်သူတို့နဲ့ထိတ်တိုက်မတွေးရအောင်အဲသူတို့လိုင်းထွက်ပြေးတာလို့ပုံအောင်တာလို့အဲ့လိုမျိုးတော့နောက်ပြီးတီးတူလာခဲ့တဲ့အတွက်သူတို့အဲ့ကျွန်တော်ဟိုတိုက်ရွာပေါ့ဟိုပုတ်ကတ်ထားပြီးတော့ဟိုတားစီတိုင်းပိတ်ပင်တာကြီးလည်းရှိတယ်။ကားတွေဝင်လို့မရတော့ဆိုင်ကယ်နဲ့တည်ရတယ်။ဘူဝက်ကြရတယ်လူနာကိုတက်နိုင်လို့ဖွဲ့ပြီးတည်ရတော့ဘောနော
်။အပြည်ပြည်ဆိုင်ရာချက်ချင်းနေကော်မတီ ICRC ကတော့ထိခိုက်တန်ရာရရှိသူတွေဟာထပ်မံအနေနဲ့ပြုခံရခြင်းမရှိဘဲလုံလောက်တဲ့ဆေးဝါးဆောက်ရှောက်မှုကိုအသာအဆီးနဲ့နှောက်နှဲကြကြမှုမရှိရပိုင်ခွင့်ရှိတယ်လို့ပြောထားပါဗျ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးမတ်လ28ရက်နေ့ကထုတ်ပြန်ချက်မှာပါရှိတာဖြစ်ပါတယ်။ဒါအပြင်ကြမ်းမရေးဆောက်ရှောက်မှုပေးနေသူတွေ၊စေတနာလောက်အားရှင်တွေနဲ့လူနာသင်ရင်တွေကိုအလေးထားလေးစားဖို့နဲ့ကူညီပတ်ပို့ပေးဖို့အရေးကြီးကြောင်းနဲ့သူတို့ကဆောက်ရှောက်မှုပေးနေချိန်ဆေးရုံဆေးခန်းကိုတည်ယူပို့ဆောင်နေချိန်မှာပိတ်ပင်ခြင်းတမမဟုတ်ချင်းချောက်ခြင်းမခံရစေဖို့အလွန်အရေးကြီးတယ်လို့လည်းပြောထားပါသေးတယ်။ဒါပေမဲ့အာနာသိန်းတက်ရဲ့လက်နက်ကင်တွေကတော့ပဲပြောကြားချက်ကိုမှအလေးမထားပဲအကြမ်းဖက်နေတာကိုသတင်းမှတ်တမ်းတွေကနေတွေ့နေရသေးပါမော်လမြိုင်မြို့ကယ်ဆယ်ရေးအဖွဲ့တစ်ခုကတာဝန်ရှိသူတို့ကတော့
ကျွန်တော်တို့ဒီကယ်ဆယ်ရေးအထမားကယ်ဆယ်လုပ်လို့မှာလို့ဒီကယ်တန်ရရတယ်ဆိုလို့ချင်းဒီလူတယောက်လူနာတယောက်အသက်လုံးဝမဆုံးခင်အောင်ဒီကယ်တန်ရရအောင်သူ့ကိုကူညီကြပေးရောက်ဆိုတာအလုံးလုံးခင်မှာတာဝန်ကျွန်တော်တာဝန်အဲ့လိုဆွေးနွေးကြရခြင်းမလားဝတ်ပြည့်တဲ့ဆင်မှာကိုယ်လည်းပြည့်ပြန်ပါမယ်ကိုယ်လည်းအဲ့ဒီအတိုင်းအနေနဲ့ကြားနေပြီးတော့ကြည့်ရမယ်ကျွန်တော်ဒီဆန္ဒပြပွဲမှာပြစ်ခတ်မှုတွေပြုခွင့်မှုတွေဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်နဲ့ကိုယ်အသက်ကိုကြည့်ပြီးတော့ဒီလိုလေးနဲ့ရှင်းဆောင်ရပြီးပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင်းသက်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်အတန်နှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကကြုံလွင်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအကျွန်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအကျွန်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေး Agency STC ကပံ့ပိုးကူညီချပြီးFrontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုတော့ဆက်သွယ်မြန်မာငန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာခိတ္တရောက်ရှိနေတဲ့2018မယ်ဆက်ကြဝလာမြန်မာအလှမယ်နှင်းသွေးယူအောင်ကိုမဲရင်ကနေပြီးတော့ Video Conference ဆက်သွယ်မြန်မာထားတာဖြစ်ပါတယ်။
ညီမရေမင်္ဂလာပ
ါဟုတ်မင်္ဂလာပါမင်္ဂလာပါရှင့
်ညီမကအခုဆိုရင်ဒီ Thai PBS ရုပ်တံနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဟိုတွေ့ဆုံမြန်မြန်ကန်ညီမနဲ့လှုပ်သွားတာတွေ့ရပါတယ်အဲ့တော့ညီမကိုယ်တိုင်လည်းမြန်မာနိုင်ငံမှာဆရာနာတိန်းနာကိုစန့်ကျင်နေကြအောင်ပေါ့နော်နောက်ပြီးတော့လက်နက်မဲ့ဒီဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုညီမမခံမရနိုင်ဖြစ်ရတယ်ပေါ့နော်ဆိုတာမျိုးညီမရဲဝင်ထုတ်ဖော်ပြောဆိုသွားတာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးမြန်မာနိုင်ငံမှာဒီဆရာနာတိန်းနာနဲ့ပတ်သက်ပြီးတော့ဒီလိုတတိရှိရှိကိုထုတ်ဖော်ပြောဆိုလာရတာလည်းရှင်ဘာကြောင့်မှလည်းရှင
်ဟုတ်ကဲ့အဓိကတော့ဒီနင်းသွေးတို့ဒီမိန်ကလေးတွေအမျိုးသမီးတွေအနေနဲ့ရောပြီးတော့ဒီအလားမဲ့တယောက်အနေနဲ့ရောပေါ့နော်ဒီလိုမျိုးဆက်အာနာရှင်စနစ်ကိုလက်မခံကြအောင်ဒီလိုတတိရှိရှိရဲရဲဝံ့ဝံ့ထောက်ဖို့ပြောရတဲ့အကြောင်းရင်းကတော့ဟိုဒီလိုမျိုးသူတို့ရဲ့မတရားမှုအောက်မှာသူတို့ရဲ့မတရားမှုနဲ့အုပ်ချုပ်နေတဲ့အောက်မှာဒီနင်းသွေးတို့ရဲ့မြန်မာနိုင်ငံကကြည်သူတွေကအော်ရှင်းတန်သွားစရာအကြောင်းမရှိဘူးပေါ့နော်အဲ့ဒီဟာကိုလက်ခံစရာမရှိဘူး။ဘာဖြစ်လို့လဲဆိုတော့နင်းတို့ဒီ90ကျော်လုံးဟိုဒီဖိနှိပ်ခံပြီးတော့မှနင်းတို့ရဲ့နိုင်ငံကတိုးတက်တင်တယ်လို့မတိုးတက်ပဲနဲ့လူများနိုင်ငံထက်နောက်ကောက်ကြကြံခဲ့တာတွေပညာရေးပိုင်းဆိုင်ရာ စီးပွားရေးပိုင်းဆိုင်ရာကျန်းမာရေးပိုင်းဆိုင်ရာတွေမှာအမျိုးမျိုးဟိုနှောင့်နှေးခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကိုနင်းသွေးရဒီ1996ဖွားတယောက်အနေနဲ့ဟိုအထိုင်အလျောက်ခန်းစားခဲ့ရတာပေါ့နော်အဓိကတော့ပညာရေးကနင်းသွေးကိုအဓိကဒီဟိုလက်မခံနိုင်ဆုံးဖြစ်ခဲ့တယ်ပေါ့ဘာဖြစ်လို့လဲဆိုတော့နင်းသွေးတို့ရဲ့ဒီအခုဒီ generation မှာပေါ့နော်နင်းသွေးတို့အခုဒီကလေး generation alpha တွေဆိုလို့ရှိရင်ဒါနင်းသွေးတို့ထပ်ပုံပြီးတော့ကောင်းတဲ့ပညာရေးတွေကိုသင်နေရတယ်ဆိုတော့နင်းသွေးယုံကြည်တယ်ဆိုတော့နင်းသွေးတို့သင်ခဲ့ရတဲ့ပညာရေးကိုနောက်ထပ်တစ်ကြိမ်ဒီကလေးတွေကိုပြန်ပြီးတော့မလဲစေချင်တော့အဲ့ဒါအကြောင်းပြီးတော့ကြာအခုသူတို့လုပ်နေတာတွေကမတရားတဲ့ဟာတွေကိုတကဘာလုံးကိုသိစေချင်တယ်တကဘာလုံးကလည်းဒါဒီရာစုမှာကဒီလိုစစ်အာဏာရှင်စနစ်ဆိုတာလက်ခံစရာမရှိဘူးပေါ့နော်ဆိုတော့ပြီးတော့ဒီစစ်အာဏာရှင်စနစ်ဆိုတာကနင်းသွေးတို့ရဲ့လွတ်လပ်မှုတွေလူငယ်တွေရဲ့လွတ်လပ်မှုတွေအိမ်မက်တွေပြီးတော့ကြတော့ဟိုဘယ်လိုပြောမလဲဟိုတက်လန်တွေကိုပိတ်စေတယ်လို့မြင်တယ်ပေါ့နော်ပြီးတော့ကြတော့နောက်ထပ်တစ်ခုကကြလူအခွင့်အရေးဒီ human rights ကိုအရင်ကြီးပြိနှိပ်စော်ကားတယ်လို့ခံစားရတဲ့အတွက်ကြောင့်မလို့ဒါနင်းသွေးရဲ့ရှိတဲ့ဟိုပူဇန်းညံစွမ်းရှိတဲ့လောက်နဲ့ဟိုအခံနေရတာပါရှာဟုတ်
အဲ့တော့ညီမအခုလိုမျိုးရဲဝင်ထုတ်ဖို့ပြောဆိုတယ်ဒီလိုဆက်ရနာတိန်းနာကိုမကြိုက်ဘူးဆိုရဲပေါ့နော်လက်မခံဘူးဆိုရဲဒီလိုထုတ်ပေါ်ပြောဆိုချက်တည်ကြောင်းဥမာညီမအခုဒါဆိုရင်ဒါညီမပြည်မှာရက်တည်နေရတဲ့ညီမရဲ့ professional ပေါ့နော်ဒီအလှမဲ့တူနေနေရောခြားညီမရဲ့ဒီပေါ့နော်ကျွမ်းကျင်တဲ့ညီမရက်တည်နေရတဲ့ပုံမှာအာဒီလိုထိခိုက်မှာတွေရောမဆိုးရိမ်ဘူးလားရှင
်ဟုတ်အဲအဲ့ဒါကတော့ဟိုသူတို့လက်အောက်မှာဟိုဒီလိုမျိုးသူတို့လည်းအောက်မှာရှင်သန်မဲ့အစာပေါ့နော်ဒီဟာတွေကိုပဲနင်းသွေးဆွလွတ်လိုက်မယ်သူတို့ရဲ့ဒီမတရားမှုတွေကိုဟိုမတရားမှုကိုဒီတိုင်းလက်ပိုက်ကြည့်ပြီးတော့ကိုကဘာမှမထုတ်ဖော်မပြောဆိုပဲနဲ့နေမဲ့အစာနင်းသွေးရဲ့ဒီ life career ဖြစ်ဖြစ်နင်းသွေးဒီအလားမဲ့ဟိုတရားအနေနဲ့အဲ့ဒီဟာတွေဆုံးရှုံးရမယ်ဆိုလို့ကျွန်တော်နင်းသွေးအဆုံးရှုံးခံနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒါနင်းသွေးတို့ရဲ့တနိုင်ငံလုံးရဲ့အနာဂတ်ဖြစ်နေတဲ့အတွက်ကြောင့်မလို့နင်းသွေးဒီတိုင်းလက်ပိုက်ကြည့်မနေနိုင်တာပါ။ဟုတ်
အဲ့တော့ညီမအခုဆိုရင်ညီမနိုင်ငံမှာပေါ့နော်ဆရာနာတိန်းနာကိုထုတ်ပေါ်ဆန္ဒပြနေတာတွေညီမတွေ့ရတယ်ဒီဟာတွေပေါ်မှာလည်းစစ်တပ်ကနေပြီးတော့ဟိုရဲရဲစစ်စစ်ပေါ့နော်ပြင်းပြင်းထန်ထန်နဲ့သူတို့ဟိုကြက်ခတ်ပြီးတော့ဖိနှိပ်နေတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဟိုညီမတို့အပြေဟိုရောက်နေရပေါ့နော်ဒီညီမနိုင်ငံသားတယောက်အမိနဲ့ရောဒီစိတ်ခံစားမှုတွေပေါ့လေဒါတွေကိုမြင်ရကြည့်ရတဲ့အခါမှာညီမရဲ့စိတ်ခံစားမှုတွေညီမဘလို့ကြော်ွားလဲရှင်
အော်နေ့တိုင်းဒီ newsweek မှာတွေ့ရတာပေါ့နော်တွေ့ရတာတော့အများတန်းနေ့တိုင်းဒီ February လ1ရက်နေ့ကနေစပြီးတော့စိတ်မချမ်းမြေ့စရာတွေပဲရာပေါင်းများစွာကိုနေ့တိုင်းဟိုမဆုံးချွားတဲ့ရက်မရှိတဲ့လောက်ကိုဖြစ်နေတာပေါ့နော်ဟိုလူမသိသူမသိဖြစ်သွားတာတွေလည်းရှိကောင်းရှိနိုင်ပေါ့နင်းတို့ဒီ online ပေါ်မှာတွေ့နေရတဲ့ဟာတွေကတော့မတော်တော်လေးကိုဒီတနိုင်ငံလုံးရဲ့ရင်ကိုခွဲနေရလေနင်းတို့ရဲ့ဒီတန်ဖိုးရှိတဲ့ဒီအတတ်တွေ OAC စိန်တွေပြီးတော့မိသားစုတွေကိုခွဲခွာနေတဲ့ဒီလိုစနစ်စုံကြီးကိုနင်းသွေးတို့ကဒီနိုင်ငံသားကိုရောက်နေတဲ့မြန်မာပြည်အကုန်လုံးကလည်းနင်းသွေးလိုပဲခံစားရမယ်လို့နင်းသွေးထင်တယ်ဒီဖက်မှာကတော့ထိုက်တန်တလောက် safe ဖြစ်တယ်ပေါ့နော်ဟိုကိုယ့်ရဲ့လုံခြုံရေးကတော့အဆင်ပြေရဒါပေမဲ့စိတ်ပိုင်းဆိုင်ရာကတော့ဟိုဝန်내ကြိတ်ကွဲမှုတွေတော့ရှိမယ်ဆိုတော့နင်းသွေးရကြတော့ဒီဖက်မှာရောက်နေတဲ့နိုင်ငံခြားမှာရောက်နေတဲ့ကာလမှာကိုဘာလုပ်ပေးနိုင်မလဲဆိုတာပေါ့။ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ဒီ on ground မှာတိုက်ပွဲဝင်ပေးနေတဲ့ဟိုခုခံတိုက်ခိုက်ပေးနေတဲ့လူတွေရဲ့အသက်တွေပေါ့နော်။ဆုံးရှုံးသွားခဲ့ရတဲ့အသက်တွေအပြစ်မဲ့တဲ့ပြည်သူတွေရဲ့အသက်တွေအတွက်ဒီဘက်မှာကတော့မင်းသွေးအနေနဲ့ဆိုလို့ရှင်လဲမင်းသွေးတက်နိုင်တဲ့လောက်လုပ်နေတယ်။ပြီးတော့ကြတော့ဒီမြန်မာနိုင်ငံဒီဘက်ရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းသူတို့တနိုင်တလောက်အကုန်လုံးလုတ်ပေးနေကြတာပေါ့ဆိုတော့နင်းသွေးအခုမြင်ရတာကတော့တနိုင်ငံလုံးမှမဟုတ်ဘူးအဲမြန်မာပြည်သူပြည်သားတွေအားလုံးစီစီလုံးလုံးနဲ့ဒီကိုယ့်ရဲ့ဟိုလွတ်လပ်မှုကိုပြန်ရဖို့ကိုယ့်ရဲ့ဟို human rights ကိုပြန်ရဖို့အတွက်စီစီလုံးလုံးလုပ်နေကြတဲ့အတွက်လည်းနင်းသွေးအယံဝမ်းတာတယ်အဲ့ဒီအတွက်လည်းပို့ပြီးတော့အားဖြစ်ပဲပို့ပြီးတော့လည်းဒီထက်ပို့ပြီးတော့ဟိုအကျိုးရှိတာတွေအကျိုးတက်ရောက်အောင်နင်းသွေးလုတ်ချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အခုဆိုရင်ညီမလည်းပြောသွားပါတယ်အခုလိုပြင်ပရောက်နေတဲ့သူတဦးအနေနဲ့ဒီအခုမြန်မာနိုင်ငံရဲ့မှာဒီဆရာနာတိန်းနာကိုပေါ့နော်ရက်တက်ရေးအဲ့လိုမျိုးနီလန်းပေါင်းစုံနဲ့ကြိုးပမ်းနေတာတွေညီမအခုပတ်ဖို့ သွားမယ်ပေါ့နော်ဆိုတော့ညီမရဲ့ Facebook မှာလည်းဟိုညီမကိုယ်တိုင်ပေါ့နော်အခုဆိုဒီ CRPH ကိုဟိုပြည်ထောင်စုလွတ်တော်ကုစားပြုကော်မတီညီမလှူဖို့အတွက်ညီမရဲ့ဟိုတရဖူတော်မှပေါ့နော်ရောင်းချင်တယ်ဆိုတာမျိုးလည်းညီမထုတ်ဖို့ပြောဆိုတာလည်းရှိတယ်အဲ့ပဲအလှငွေတွေရတာလည်းရှိရဲဆိုတော့အဲ့လိုမျိုးပေါ့နော်ညီမအဲ့လိုမျိုးဒီပံ့ပိုးပေးနေတဲ့အပိုင်းညီမရောဘယ်လိုပုံစံမျိုးတွေနဲ့ပံ့ပိုးပေးနေလဲရှင
်ဟုတ်အခုကတော့ဒီ CRPH မှာနင်းသွေးအလူငွေထည့်ဖို့အတွက်ကိုလောက်လိုက်တဲ့ကိစ္စလေးပေါ့နော်အဲ့ဒီကိစ္စဆိုလို့ရှိရင်တော့နင်းသွေးကိုတချို့တွေကပြောကြတယ်ဒီကောင်းစင်နဲ့မသွားနဲ့ပေါ့နော်ဥပမာတခုခုပေါ့တခုခုဒီမြန်မာနိုင်ငံအတွက်ဆိုင်ရာတခုခုကိုလူချင်တဲ့ကောင်းစင်နဲ့ပဲသွားရင်ရောမကောင်းလားကို့အတွက် safe ပုံမဖြစ်ဘူးလားဆိုတော့နင်းသွေးကတော့ဘလို့စဉ်းစားလိုက်လဲဆိုတော့အဲ့ဒီဟို status မတင်ခင်ပေါ့နော်ဘလို့စဉ်းစားလဲဆိုတော့ okay CRPH ကိုလူမလူအဲ့ဒီကောင်းစင်တက်မတက်ကိုနင်းသွေးစဉ်းစားတဲ့အချိန်မှာငါတော့ CRPH ကိုရရဲဝွင့်ဝွင့်လှူတယ်ဆိုတဲ့ဟာပေါ့နော်ဥပမာတခြားလူတွေလည်းနင်းသွေးဒီလိုမျိုးစူးစမ်းပြီးတော့နင်းသွေးရဲ့ဘဝမှာတန်ဖိုးအထားဆုံးအမတ်အရာဆုံးအမျက်နိုးဆုံးတစ်ခုတောင်ရောင်းပြီးတော့နင်းသွေးယူအောင်ပါဒီလိုလှူတယ်โอเคငါတို့လည်းငါတို့မှာတက်နိုင်တဲ့ဟာအဆင်ပြေသလောက်အဆင်ပြေသလိုလှူကြမယ်ဆိုတဲ့စိတ်လေးကိုနင်းသွေးကအဲ့ဒါလေး motivate ဖြစ်အောင်နင်းသွေးက CRPH ဆိုတဲ့တိုက်တန်နဲ့တွားလိုက်တာပေါ့နော်တကယ်လဲ CRPH ကိုလူမာပါပြီးတော့ကျတော့ဒီနောက်ထပ်နင်းသွေးဘာလုံးနိုင်အောင်မလဲတက်နိုင်တယ်လောက်တက်ဆွမ်းတယ်လောက်အကုန်လုံးလုံးမာပါရှင့်ဟုတ်
အဲ့တော့speaker ရဲ့ရပိုင်းအတွင်းကပဲပေါ့နော် time မှာပြုတ်လောက်သွားတယ်ဒီ miss grand ဒီတိုင်ပွဲမှာပေါ့နော်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုကုစားပြုရှင်ပြိုင်တဲ့ဒီ miss grand ဒီမြန်မာအလှမဲ့ဒီခံလေးရလဲပေါ့နော်သူကလဲဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစစ်တပ်ရဲ့ဟိုဖိနှိပ်နေရာတွေကိုသူခါတဲ့စင်ပေါ်မှာပေါ့နော်သူဗီဒီယိုပြပြီးတော့ဒီထုတ်ဖော်ပြောဆိုသွားတာရှိပါတယ်ဒီပေါ်မှာရောညီမဒီလိုမျိုးမြန်မာနိုင်ငံမှာလူတွေဘယ်လိုခံစားနေရတယ်ဘယ်လောက်ဖိနှိပ်မှုခံနေရလဲဆိုတာတွေကိုထုတ်ဖော်ပြောဆိုသွားတာတွေကိုခုလိုပေါ့ရဲဝံပေါ့နော်ဟိုကဘာကအာယုံဆိုင်ကြည့်နေတဲ့ပြိုင်ပွဲကြီးမှာပြောသွားတဲ့ပေါ်မှာညီမထီရောက်မှုရှိမယ်လို့မြင်လားရှင်
ဟုတ်ကဲ့ဆက်အရန်ထိရောက်တာပေါ့ဆက်ပြီးတော့ဒီဟန်လေးအတွက်လည်းအရန်ကိုဟိုခုံယူတယ်ပြီးတော့သူ့ရဲ့တတိကိုလည်းအရန်ချီကျူးတယ်ဟိုဘာဖြစ်လို့လဲဆိုတော့ဒီလိုသူ့ရဲ့ပွဲဆိုလို့ရှိရင်မပြောသွားသလိုပဲတကဘာလုံးကသူတို့ရဲ့ဘယ်အလမယ်ကဒီတရဖို့ရစောင်းသွားမလဲဆိုတာကိုစိတ်ဝင်စားပြီးတော့ကြည်နေကြတဲ့ညမှာဒီမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟိုမတရားဖိနှိပ်ခံနေရတဲ့ဟာကိုသူလုံးဝလုံးစိပစိပေါ့နော်ဟိုstage ပေါ်မှာရတဲ့အချိန်လေးကိုသူအကုန်လုံးကိုပြောပြသွားနိုင်တဲ့အတွက်ကြောင့်မလို့အရန်ကြီးကိုဟိုထိရောက်မှုတစ်ခုအကျိုးသက်ရောက်မှုတစ်ခုအများကြီးရတယ်ပေါ့နော်ပြီးတော့ကျတော့အခုဆိုလို့ရှင်လဲဟန်လေးကဒီဖန်ကောက်ပါဆိုလို့ရှင်လဲမီဒီယာတွေမှာအများကြီးပဲဒီနေ့လည်းပုံတွေတက်လာတယ်အရန်နဲ့အားရဖို့ကောင်းတယ်ဒီဟာကိုပို့ပြီးတော့ထုတ်ဖော်ပြသနိုင်တဲ့အတွက်ကြောင့်မလို့အရန်လည်းသူ့ကိုအားလဲရတယ်ပြီးတော့ကျနောက်တစ်ခါဒီ Miss Grand International Organization ပေါ့နော်သူဒီလိုမျိုး sport လုပ်ပေးတယ်ဒီလိုဆက်သွယ်မှုတွေပေးတယ်ထောက်ပံ့မှုတွေပေးတဲ့အတွက်ကြောင့်မလို့လေအဲ့ဒီ organization နဲ့အရန်ကျေးဇူးတင်တဲ့အကြောင်းဒီကနေပြောချင်ပါတယ်လို့ဟုတ
်ဆိုတော့ညီမတို့အဲ့ဒါဆိုရင်တကယ်လို့ညီမတို့အခုချိန်မှာဆိုရင်ဒါမြန်မာနိုင်ငံကိုလက်ရှိဟိုပြန်ဖို့မပြန်ဖို့ပေါ့နော်အဲ့လိုမျိုးကြတော့ညီမတို့တွေဘယ်လိုဆုံးဖြတ်ထားလဲရှင
်ဟုတ်လောလောဆယ်ကတော့ဒါကတော့နင်းတို့ရဲ့ individual ဆုံးဖြတ်ချက်ပေါ့နော်လောလောဆယ်ကတော့နင်းတို့ရဒီမိုကရေစီမရမချင်တော့နင်းတို့ပြန်ဖို့တော့စိတ်ကူးမစိတ်စိတ်မကူးမိသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာ speaking out လုပ်ပေးတာကလည်းဟိုပို့ပြီးတော့ကိုယ်အနေနဲ့ပေါ့နော်။ကိုယ်အလားမဲ့အနေနဲ့ဒီ main ကလေးတယောက်အနေနဲ့ဒီဘက်မှာနေပြီးတော့ speaking out လုပ်ပေးတာကပို့ပြီးတော့ထိရောက်တယ်လို့နင်းသွေးခံယူတဲ့အတွက်ကြောင့်ပေါ့နော်။အဲ့ဒီအတွက်ကြောင့်တကြောင်ပြီးတော့ကြောင့်နောက်တကြောင်နင်းသွေးပြန်ဖို့ရာဟိုတိတ်ပြီးရော safe မဖြစ်ဘူးပေါ့နော်။နင်းသွေးရောဟန်လေးရောပေါ့နော်။ဒီဘက်ကအလားမဲ့တွေအလားမဲ့ပဲဖြစ်ဖြစ်ဒီဟိုပေါ့အညမနိုင်ငံလူတွေဟိုဘက်ကိုပြန်တဲ့လူတွေပဲဖြစ်ဖြစ် safe မဖြစ်လောက်ဘူးလို့ညော်ထင်လို့ပေါ့နော်ဆိုတော့အဲ့ဒီအကြောင်းပြချက်တွေတောင်းတော့မပြန်ဖြစ်သေးဘူးဒီဘက်မှာပဲတက်နိုင်တယ်လို့ပို့ပြီးတော့အကျိုးရှိတာကိုလုပ်ပေးသွားချင်ပါလေဟုတ်
အဲ့တော့အခုပေါ့နော်ဒီမြန်မာနိုင်ငံမှာဆရာနာတိန်းနာကိုစန့်ကျင်ပြီးတိုက်ပွဲဝင်နေကြတဲ့ပြည်သူတွေရောပေါ့နော်ဆိုရင်အခုဆိုရင်ဒီပြည်သူတွေကြားထဲမှာFederalတက်ပေါ့နော်နောက်တစ်ခါ favorite ပြည်ထောင်စုဆိုတာကြီးပေါ်ပေါက်ဖို့ဆိုရဲဒီတောင်းဆိုချက်တွေကိုကြဲကြဲပြင်းပြင်းဖြစ်လာပါတယ်ဒါအရင်ကနဲ့မတူတာမျိုးပေါ့နော်ဆိုတော့ဒီလိုတွေနောက်ဆုံးဖြစ်လာတဲ့ခါကျတော့အခုညီမကိုယ်တိုင်လည်းဒီလိုဆရာနာတိန်းနာကိုစန့်ကျင်တဲ့တိုက်ပွဲထဲမှာပါနေတဲ့သူတယောက်အနေနဲ့ရောညီမနိုင်ငံအတွက်အနာဂတ်ပန်းနိုင်ဘယ်လိုမျှော်လင့်ထားလိမ့်ရှင်
ဟုတ်ကဲ့ဆက်ဒီအဓိကတော့နင်းသွေးတို့ဒီ Federal Army ဆိုတာကိုလည်းအမြန်ဆုံးပေါက်ပေါက်လာပြီးတော့ဒီမတရားသဖြင့်ပေါ့နော်ပြည်သူတွေကိုဖိနှိပ်နေတဲ့ဒီဆက်အနာရှင်စနစ်အမြန်ဆုံးကျရှုံးပြီးတော့နင်းသွေးတို့ရဲ့ဒီ Democracy စစ်စစ်ပေါ့နော် Democracy စစ်စစ်မြန်မာနိုင်ငံမှာအဲဒီစနစ်နဲ့အဆိုရနင်းသွေးတို့ကိုဦးဆောင်ပြီးတော့ဒီနိုင်ငံကdeveloping country to develop country ဖြစ်ချင်တယ်ပေါ့နော်ဆိုတော့အဓိကတော့အဲ့ဒီဟာနင်းသွေးရဲ့အဓိကကြီးရချက်ပါပြီးတော့ကျတော့နင်းသွေးတို့ကဒီလိုပြန်ပြီးတော့ဟိုကိုယ့်ရဲ့ right ကိုကိုပြန်ယူနေတာတွေကဟိုဒီအချိန်မှာတချို့ဆိုရင်အာရော့နေကြတာလေးတွေ့ရပါတော့တကယ်တမ်းတော့ဟိုအာရော့စရာမဟုတ်ပါဘူးဘာလို့လဲဆိုတော့ဟိုဆုံးရှုံးသွားတဲ့အသက်တွေကိုပြန်ကြည့်မယ်ဆိုလို့ရှင်ပို့တော်မှလုံးရအောင်ပါပေါ့နော်တချို့သူတို့ကလည်း6တောင်ဒါကတော့နင်းသွေးလည်းနားလဲပါတယ်မြန်မာနိုင်ငံမှာတကယ်ဟိုဟို NLA ကို face လုပ်နေရတဲ့သူတို့တွေနဲ့တကယ် face လုပ်နေရတဲ့လူတွေရဲ့ဟိုအကြောက်တရားဆိုတာလည်းတချို့တွေမှာတော့မြင်ရဒါပေမဲ့နင်းသွေးသိတယ်မြန်မာနိုင်ငံကဒီတစ်ခေါက်ဒီ democracy စစ်စစ်မရပဲနဲ့ဘယ်တော့မှနောက်ပြန်မဆုတ်တော့ဘူးဆိုတာနင်းသွေးယုံကြည်တယ်ဆိုတော့အဲ့ဒီနေ့ကိုအများဆုံးရောက်ပါစေလို့နင်းသွေးဆုတောင်းတယ်ပြီးတော့ကျတော့ဒီယုံကြည်ချက်ကတကယ်ပြည့်ဝမယ်ဆိုတာလည်းနင်းသွေးပြီးပါမယ်ရှင့်ဟုတ်
โอเคအခုလိုမျိုးအချိန်ပေးပြီးတော့ဖြေချားပေးတဲ့အတွက်ညီမကိုအများကြီးကျေးဇူးတင်ပါတယ်ရှင
့်โอเคပါရှင့်နင်းသွေးအနေနဲ့လည်းဒီလို VOA သတင်းမီဒီယာနဲ့နင်းသွေးဒီလိုစကားပြောခွင့်ရတာနင်းသွေးရဲ့ဟိုအမြင်တွေကို speaking out လုပ်ခွင့်ရတဲ့အတွက်ကြောင့်တကယ်ကို it's my honor ပါရှင့်တကယ်ကိုဂုဏ်ယူပါတယ်ကျေးဇူးလည်းအများကြီးတင်ပါတယ်ရှင့်
တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOAPA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။စနေညအတွက်သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။စစ်တပ်ကအနာဒိနာကိုစန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြိုကွဲတာကြောင့်ဒီကနေ့မှာတေဆုံးသူ9ဦးထက်မနည်းရှိပါတယ်။ဒီကနေ့ပြင်းထန်ဆုံးဖြစ်ခဲ့တာကမုံရံမြို့ဖြစ်ပြီး3ဦးထက်မနည်းတေဆုံးခဲ့ပြီးတော့ပဲခူးမှ2ဦးတထုံမှ2ဦးသေဆုံးတဲ့အကြောင်းပြည်တွင်းသတင်းဌာနတွေကိုကိုးကားပြီး Reuters သတင်းတပုတ်မှရေးထားပါတယ်။ဖေဖော်ဝါရီလနေ့မှာစစ်အာဏာသိမ်းခဲ့ခြင်းကလေးကဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်ပြိုကွဲမှုကြောင့်ရပ်ပေါင်း60ကျော်တွင်တေဆုံးသူအယောက်950ကျော်ရှိပြီဖြစ်ပြီးအဲ့ဒီထဲမှာကလေးငယ်46ဦးထက်မနည်းပါပါတယ်။မြမညဉ့်ညံရေးဆွေးနွေးပွဲတွေကိုအားပေးပြီးအခြေအနေပြန်ပြီးတည်ငြိမ်လာစေရေးလုံခြုံရေးအများအားလုံးလုပ်သွားဖို့အရှိတောင်ရှာနိုင်ငံများဖွဲ့အာဆီယံနဲ့လှုပ်လှုပ်ဆောင်သွားမယ်လို့ပြည်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီကဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဂျီအိုဒရိုလော့ခ်ဆင်နဲ့တောက်ကြနေဆွေးနွေးပွဲတွင်ပြောသွားပါတယ်။မနက်ငယ်တွင်သက်ဆိုင်သူအားလုံးအနေနဲ့သဘောထားကိုပြောင်းမှုတွေကိုအခြေခံဥပဒေနဲ့တရားဥပဒေပေါ်အတွင်းကနေဆွေးနွေးဖြေရှင်းပြီးနိုင်ငံရေးဖြေရှာဖို့ခက်ခက်ခဲခဲရယူထားရပြီးမနက်ငယ်နဲ့ကန့်ကြီးတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးရှေ့ဆက်ဖြစ်ထွန်းစေဖို့တရုတ်နိုင်ငံကထောက်ခံကြောင်းလည်းဝန်ကြီးဝမ်ဂျီကပြောပါရယ်မြန်မာနိုင်ငံမှာဒီမိုကရေစီချက်ချင်းတန်တီဆောင်ရွက်လက်တွဲလှုပ်ဆောင်သွားကြဖို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတော်လူမျိုးရေးအကြံပေးပုဂ္ဂိုလ်တွေရဲ့ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့ကြပါရယ်မြောက်ကိုရီးယားရဲ့အဓိကထားဆွေးနွေးတဲ့တောက်ချာနေ့ဆွေးနွေးပွဲအတွင်းကိုဗစ် -19 ကာယောဂါရေးနဲ့ဥရယာတိပြောင်းလဲမှုအရေးတို့အပြင်မြမအရေးနဲ့ပတ်သက်ပြီးတော့ပါထပ်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲပြီးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြမစစ်တပ်ကအင်အားအလုံးကျွန်းသုံးပြီးလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်ပြည်နယ်ဖာပုံခရိုင်နဲ့နောင်လေးမြခရိုင်တွေကကလင်းငယ်တွေအပါအဝင်လူမှု12,000ကျော်အုပ်ရင်စွန့်ထွက်ပြေးနေရတယ်လို့ကရင်မျိုးသားအစည်းအရုံး KNU ဘူဌာနချုပ်ကထုတ်ပြန်ထားပါတယ်ခင်ဗျာ။ စနေညတော့ VOA စီစဉ်တွေကဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သတို့ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာThis program has